Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American တန်ရန်2024ခုနှစ်ဇွန်လ19ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီချိန်လိုင်းဒိုမီတာ24.50 51လိုင်းလမီတာ190အထိကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျမတင်ကြီးထိုက်ပါရှင်
อิสราเอลและเลบานอนก็ฮิซบอลลาห์อุสโรอะจาเนซาม่าอเปียนลันเตมาโมริโกဖြေလျှော့ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းมาတယ်မြန်မာနိုင်ငံတွင်းကအကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ရဲ့အသက်86နှစ်ပြည့်မွေးနေ့မှာပဲဒေါ်အောင်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားတဲ့နိုင်ငံရေးကောင်းဆောင်အလုံးပြန်လုပ်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်
ထိုင်းနိုင်ငံမှာလိန်တူလက်ထက်ခွင်ဥပဒေချမ်းကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါပြီ။ပဲခူးတိုင်းညောင်လေးပင်ခရိုင်ရွှေချင်းမြို့နယ်ထဲမှာတော့တိုက်ပွဲတွေကြောင့်ရဲသားတွေထိခိုက်ဒဏ်ရာရပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့မြောက်အတ္တလန္တိတ်စီးရီမဟာမိတ်အဖွဲ့ NATO အကြီးအကဲတို့ဝါရှင်တန်မှာတွေ့ဆုံပြီးယူကရိန်းအရေးဆွေးနွေးကြပါတယ်။ဒီလိုသတင်းဆောင်မတွေအပြင်3မိနစ်တိုင်းမှာလူတဦးအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အကြောင်းတင်ပြချက်ကိုလည်းနားဆင်ကြည့်ရှုရပါမယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စစ်မှုထမ်းဥပဒေကြောင့်လုံသားရှားလာတဲ့အကြောင်းတင်ပြထားတဲ့မြေကြီးဩဇာယူကရိန်းမြန်မာနိုင်ငံချက်အမေရိကန်နိုင်ငံရဲ့အကြောင်းတိကောက်စရာနဲ့ကဘာတလွှတ်ခီးသွအစီအစဉ်တို့ကိုလည်းထုတ်လွှင့်ပါမယ်ရှင်။အခုတော့ကိုသားညုံကသတင်းတွေတင်ပြပေးပါမယ်။
อิสราเอลและเลบานอนကฮิซโบลาอุสรุကြားမှာနေဆက်မှာအပြန်အလှန်တင်းမာမှုတွေကိုဖြေလျှော့ကြဖို့အမေရိကန်ပြည်ထောင်စုကနေပြီးတော့တိုက်တွန်းပါတယ်။နှစ်ဖက်နေဆက်မှာအပြန်အလှန်တိုက်ခိုက်မှုတွေဆက်ရှိနေပြီးတော့စစ်ပွဲကြီးတစ်ခုလိုဖြစ်လာနိုင်ခြေချင်းချောင်းမှုရှိလာခြေမှာပဲအမေရိကန်ထူးကူစ်လေအေမိုစ်ဟော့စတင်းကဘေရုတ်မြို့မှာခုလိုမှတ်ချက်ပြီးပြောဆိုသွားတာဖြစ်ပါတယ်။อิสราเอลတောင်ပိုင်းကိုဟာမတ်စ်တို့ဝင်ရောက်တိုက်ခိုက်ပြီးနောက်တည့်ရက်အောက်တိုဘာလ၈ရက်နေ့ကလေးကอิสราเอลနဲ့ฮิซโบลาอุสรุကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ပြည်ခဲ့တဲ့သတင်းပတ်တုန်းကတော့အစ္စရေးလီကြောင်းတက်ခိုက်မှုကြောင့်ဟစ်စပိုလာအကြီးတန်းတပ်မှုတူတည်ဆုံခဲ့ပြီးတဲ့နောက်အစ္စရေးတင့်ကားဒဇင်းကိုဟစ်စပိုလာကဒုံးနဲ့ပစ်ခတ်တိုက်ခိုက်တာပါဝင်တိုက်ခိုက်မှုတွေအပြန်အလှန်ဇက်တိုက်ရှိနေတာပါအီရန်ကနောက်ခံပေးထားတဲ့ဟစ်စပိုလာအုပ်စုဟာဟာမတ်စ်တို့နဲ့မဟာမိတ်ပြုထားပြီးတော့ဂါဇာမှာအစ္စရေးစစ်အပြည့်ရတော့မှသူတို့လည်းတိုက်ခိုက်မှုရပ်မယ်ဆိုပြီးတော့ပြောထားပါတယ်ပြည်ပခောက်ကိုဆုံးသတ်ဖို့မျှော်လင့်ထားပေမဲ့လို့လည်းအစ္စရေးဦးကြီးချုပ်ကစစ်ဆက်တိုက်ဖို့လုပ်နေမယ်ဆိုရင်တော့သူတို့ဘက်ကလည်းရှစ်ဆက်ပြီးတော့တိုက်ဖို့ပြင်ဆင်ထားတယ်လို့ Hezbollah ခေါင်းဆောင် Hassan Nasrallah ကပြောဆိုပါတယ်ရုရှားသမ္မတ Vladimir Putin ဟာမြောက်ကိုရီးယားနိုင်ငံကိုအခုဗိုလ်တုံးနေ့မနေ့အစောပိုင်းဆက်ရောက်ခဲ့ပြီးတော့ခီးစဉ်အတွင်းမှာတော့မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့သဘောတူညီချက်တည်းကိုလက်မှတ်ထိုးကြမယ်လို့မျှော်လင့်ရပါတယ်အခုဒီခီးစဉ်ဟာရုရှားသမ္မတတူအနေနဲ့မြောက်ကိုရီးယားနိုင်ငံကို24နှစ်အတွင်းပထမဆုံးချိန်တွားရောက်တဲ့ခီးစဉ်ဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုရုရှားသမ္မတရောက်ရှိလာချိန်မှာတော့ပျုံယမ်းမြို့ရဲ့အဓိကလမ်းမကြီးတော်များများမှာရုရှားသမ္မတပူတင်နဲ့ရုရှားနိုင်ငံအလံတွေကိုစီတန်းဆိုက်ထူထားတယ်လို့ရုရှားသတင်းမီဒီယာတွေမှာဖော်ပြပါရတယ်။နှစ်ရက်ကြာမဲ့အခုဒီခီးစဉ်အတွက်မှာတော့မြောက်ကိုရီးယားနဲ့ရုရှားကြားမှာအလုံးစုံမဟာဗျူဟာပူးပေါင်းဆောင်ရွက်မှုသဘောတူညီချက်တရက်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အုံနဲ့လက်မှတ်ထိုးဖို့ရုရှားသမ္မတပူတင်ကဆုံးဖြတ်ထားတယ်လို့ Tax ရုရှားသတင်းဌာနကပြောပါရတယ်။ဒီသဘောတူညီချက်ထဲမှာဘဲအကြောင်းအရာတွေပါတယ်ဆိုတာအသေးစိတ်အဲ့ဒီသတင်းမှာမဖော်ပြပေမဲ့ကာကွယ်ရေးဆိုင်ရာကိစ္စရပ်တွေပါဝင်နိုင်ခြေရှိတယ်လို့ပူတင်ရဲ့နိုင်ငံရေးမူဝါဒလက်ထောက်တူဦးကိုကိုးကားပြီးတော့အစောပိုင်းသတင်းတွေမှာဖော်ပြထားပါရခင်ဗျာတောင်တျောက်ပင်လယ်ပြင်ထဲမှာတင်းလာနေကတင်မောချင်းတက်ခိုက်မှုမှာဒီတိုက်မိမှုမှာတရုတ်ကန်ယူတန်းဆောက်တင်မောကရွယ်ချက်ရှိရှိနဲ့အရှိန်နဲ့ဝင်တက်ခဲ့တာဖြစ်ပြီးတော့ဖိလစ်ပိုင်ထောက်ပို့တင်မောကရီတက်တင်မောသားတူပြင်းထန်ထန်တိုက်ခိုက်မှုရှိခဲ့တယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါတယ်ဒါပေမဲ့လို့တရုတ်နိုင်ငံဘက်ကတော့ဒီတင်မောတိုက်ခိုက်မှုပေါ်ဖိလစ်ပိုင်ထောက်ပို့တင်မောကြောင့်ဆိုပြီးတော့ပြစ်တင်ပါတယ်။ထိခိုက်ဒဏ်ရာရတဲ့တင်မောသားကိုအောင်းအောင်းမြင်းကယ်ထုတ်ခဲ့ပြီးတော့သူ့ကိုစေကူတာမှုပေးထားတယ်လို့ဖိလစ်ပိုင်စစ်တပ်ကအင်္ဂါနေ့မှာထုတ်ပြန်ခဲ့ပါတယ်။တရုတ်နဲ့ဖိလစ်ပိုင်ကြားရေပိုင်နဲ့ညင်းပွားမှုတွေဖြစ်ပြီးတော့ရေပိုင်နဲ့အတွင်းထိတိုက်တွေ့မှုတွေရှိနေတာမှအခုဒီဖြစ်ရဟာနောက်ဆုံးအခြေအနေပါ။ဒီဖြစ်ပျက်တဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ကျဲအကြောင်းနဲ့ဖိလစ်ပိုင်နိုင်ငံကိုထောက်ခံရပ်တည်သွားမယ်လို့အမေရိကန်ပြည်ထောင်စုဘက်ကပြောခဲ့ပါတယ်။ BRP Serial Madrol တင်မောပေါ်ရှိနေသူတွေကိုအထောက်ပံ့တွေပို့ဆောင်ပို့သွားတဲ့ဖိလစ်ပိုင်ထောက်ပို့တင်မောကိုပိတ်ပင်ဟန်တာတဲ့တရုတ်နိုင်ငံရဲ့ဒီလုပ်ရဟာတာဝန်မဲ့တဲ့လုပ်ရဖြစ်ပြီးတော့ဖိလစ်ပိုင်နိုင်ငံနဲ့အတူရပ်တည်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ BRP Syria Madrid တင်မောဟာဖိလစ်ပိုင်နိုင်ငံမှာသူပိုင်တယ်လို့ပြောထားတဲ့ Spreely ကျွန်းစုမှာလွန်ခဲ့တဲ့နှစ်တော်ကြာကကြောက်ချရန်နာထားတာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနက်ခင်းငယ်တကာသတင်းတွေကိုဆက်လက်တန်လွှင့်နေပါတယ်မြန်မာနိုင်ငံအတွင်းစစ်ကောင်စီကျူးလွန်တဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုထောက်ပြပြီးတော့မြန်မာနိုင်ငံအတွင်းကအကြမ်းဖက်မှုတွေဆုံးတက်နိုင်ရေးကိုလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကတိုက်တွန်းတောင်းဆိုခဲ့ပါတယ
် As we convene here in the council yet again discussing Myanmar we are bearing witness
လူခွင့်ကောင်စီမှာအခုလိုမျိုးစုဝေးခြင်းမြန်မာပြည်အကြောင်းကိုထပ်ပြီးတော့ဆွေးနွေးရပြန်ပါပြီတရားမဝင်တဲ့စစ်ကောင်စီရဲ့ဖိနှိပ်မှုဒဏ်ကိုမျက်မြင်ကြုံရပါပြီမြန်မာနိုင်ငံဟာတကယ့်ကိုဂျုံဂျုံကြနာကျင်နေရပါပြီဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးကပြောသွားတာဖြစ်ပါတယ်မြန်မာစစ်တပ်ဟာငမီရီတီးတတာလဲလွတ်ဆုံးရှုံးနေရတယ်လို့တစ်ဖက်မှာမြို့တွေရွာတွေကိုဘုံကျဲတိုက်ခိုက်တာအထက်အထက်မှစစ်သားစုဆောင်းတာတွေနဲ့ရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်နေတယ်ဆိုပြီးတော့ကုလသမဂ္ဂမဟာမင်းကြီးတပ်ကပြောပါတယ်မြန်မာနိုင်ငံအနောက်ချမ်းရခိုင်ပြည်နယ်အတွင်းကစစ်ပွဲတွေမှာဆိုရင်လေရိုဟင်ဂျာတွေရောရခိုင်လူမှုအတိုက်အဝန်းတွေကိုပါကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုသူကထောက်ပြပါရတယ်။အထူးသဖြင့်ကတော့ဒီလူနည်းစုရိုဟင်ဂျာတွေအတွက်ပြေးစရာမြေမရှိတဲ့အခြေအနေကိုစိုးရိမ်ပူပန်တဲ့အကြောင်းပြောပါရတယ်။ရခိုင်ပြည်နယ်မောင်းတောမှာရှိနေတဲ့ရိုဟင်ဂျာတွေအပါအဝင်ဒေသခံတွေအားလုံးမြို့ကနေပြီးတော့တင်းရှောင်ဖို့ဆိုပြီးတော့အရခတ်တပ်တော်ကသတိပေးချက်ထုတ်ခဲ့တဲ့အပေါ်မှာလေမောင်းတောအခြေအနေကိုစိုးရိမ်ပကင်းဖြစ်ရတယ်လို့ကုလသကသမဂ္ဂမဟာမင်းကြီးကပြောပါရတယ်။သူအနေနဲ့ဒီအရှိတောင်အရှဒေသကိုမကြာသေးခင်ကပဲတွားရောက်ခဲ့တဲ့နေရာမှာမြန်မာအရက်ဖက်အဖွဲ့စည်းတွေလူခွေလှုပ်ရှားသူတွေနောက်ဒုက္ခသည်အတိုက်အဝန်းတွေကိုတွေ့ဆုံခဲ့တယ်လို့ဆိုပါတယ်။တိုင်းသာပေါင်းစုံကလူငယ်မျိုးဆက်သစ်ဟာအနာဂတ်မြန်မာအခင်းချင်းတစ်ယောက်ကိုလှုပ်ရှားရုန်းကန်ဖန်တီးနေကြတာကိုမြင်ရခဲ့ရတယ်လို့ကုလသမဂ္ဂမဟာမင်းကြီးကပြောခဲ့ပါတယ်ခင်ဗျာ။အထင်းသိမ်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အသက်89နှစ်ပြည့်မူနေခန္ဓာတွေကိုနိုင်ငံတကာရောက်မြန်မာဒီမိုကရေစီအင်အားစုတွေပြင်ဆင်ကျင်းပနေကြပါတယ်။အခုလိုဒေါ်ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်မူနေမှာပဲဒီမိုကရေစီနှိကျရွေးချယ်ခံထားသူတွေအပါအဝင်ဒေါ်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်အောင်စုအနေနဲ့စစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံရေးဌာနပြောကြေညာသူက VOA ကိုတုံ့ပြန်ပါတယ်။မြန်မာပြည်သူတွေရဲ့အကျိုးစီးပွားအတွက်သဘောတူထားတဲ့အာဆီယံဘုံသဘောထား၅ချက်နဲ့ညီညီမျှစွာဖြည့်ထုတ်နိုင်ရေးသက်ဆိုင်တဲ့အစုအဖွဲ့အားလုံးနဲ့အပြုသဘောဆောင်ဆွေးနွေးဖို့ကိုလည်းစစ်ကောင်စီကိုဆက်လက်တောင်းဆိုနေတယ်လို့နိုင်ငံရေးဌာနပြောကြေညာသူကဆိုပါတယ်။ဂျွန်လ19ရက်နေ့မှာကြောက်ရွံ့တဲ့ဒေါ်ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်အခမ်းအနားကျင်းပကြဖို့မြန်မာပြည်တွင်းလူမျိုးဒေသတွေနဲ့နိုင်ငံတကာအသီးသီးမှရောက်နေတဲ့မြန်မာဒီမိုကရေစီအဖွဲ့အစည်းတွေကပြင်ဆင်ဆောင်ရွက်နေကြပါတယ်။နိုင်ငံအတွင်းမှာလည်းဒေါ်ဆန်းစုကြည်ကိုဂုဏ်ပြုတဲ့အနေနဲ့ပန်းသပိတ်ကိုဆင်နွှဲကြဖို့ဆိုပြီးတော့ပြည်တွင်းသပိတ်အဖွဲ့တွေကတိုက်တွန်းလှုံ့ဆော်နေကြပါတယ်ခင်ဗျာ။လူဝင်မှုကြီးကြပ်ရေးဆိုင်ရာဖြည့်ဆည်းမှုမူဝါဒတရက်ကိုသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာခဲ့ပြီးတော့အဲ့ဒီမူဝါဒအရဆိုရင်တော့အမေရိကန်နိုင်ငံသားနဲ့လက်ထက်တဲ့အထောက်ထားမဲ့နေထိုင်သူတွေကိုအမေရိကန်ပြည်အောင်စုအတွက်မှာအမြဲတမ်းနေထိုင်ခွင့်ရဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်။ဒီမူဝါဒဟာအမေရိကန်နိုင်ငံသားနဲ့လက်ထပ်ထားသူခမန်းကြီးလူ9သိန်းလောက်နဲ့နိုင်ငံသားမဟုတ်တဲ့ကလေးငယ်9သိန်းတို့ကိုတရားမှုရှိစေမှာဖြစ်ပါတယ်။တမရအင်ပီရိုကရတဲ့အချက်လက်တွေရဆိုရင်တော့အမေရိကန်ပြည်တော်စုအတွင်းဒီနေ့ဆယ်နှစ်ထက်မနည်းနေထိုင်ခဲ့ပြီးတော့အမေရိကန်နိုင်ငံသားတဦးနဲ့တရားဝင်လက်ထပ်ထားတဲ့ရွှေပြောင်းဝင်ရောက်သူဟာနိုင်ငံတွင်းမှာအမြဲတမ်းနေထိုင်ခွင့်ရရှိမှာဖြစ်ပါတယ်။အမေရိကန်ပြည်တွင်းလူညွေးဌာနကစီစစ်ဒီကမှာခင်ဗျအမေရိကန်ပြည်တွင်းလုံခြုံရေးဌာနကစီစစ်အတည်ပြုထားသူတွေအနေနဲ့အမေရိကန်နေထိုင်ခွင့်ရဖို့လျှောက်ထားမှာဖြစ်ပြီးတော့ဒီလျှောက်ထားတဲ့အချိန်တော်အတွက်မှာတော့သူရောမိသားစုပါအမေရိကန်နိုင်ငံအတွင်းမှာနေထိုင်ခွင့်နဲ့လှုပ်လှုပ်ကန်ခွင့်ရရှိမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုအတွင်းကိုကလေးဘွားတွေကရောက်ပြီးတော့အမေရိကန်မှာဘွဲ့တွေပါရထားတဲ့ဒါကာအစီအစဉ်မှာပါသူတွေအတွက်အလုတ်ကန်ဗီဇာရရှိရေးပို့ပြီးတော့မြန်ဆန်စီမဲ့အစီအစဉ်လဲဒီအကြီးအကျယ်ချက်ထဲမှာပါပါတယ်။သမ္မတဘိုင်ဒန်ရဲ့လူမှုကြီးကြပ်ဆိုင်ရာဖြည့်ဆည်းမှုအခုဒီကြေညာချက်ကိုရွှေ့ပြောင်းဝင်ရောက်သူတွေအတွက်အကူအညီပေးနေသူတွေကကြိုးစားပါတယ်ဒီမူဝါဒကိုလွှတ်တော်အမတ်တို့ကတော့ဝေဖန်ကန့်ကွက်ခဲ့ကြပါတယ်ခင်ဗျာ
ကုသညုံဦးပါရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ထိုင်းနိုင်ငံမှာလိင်တူစုံမဲ့သူချင်းတရားဝင်လက်ထက်ထင်းမြားနိုင်မဲ့ဥပဒေချမ်းကိုအင်ကာနစ်မှာပဲထိုင်းအထက်လွှတ်တော်မှာတခဲနဲ့အတည်ပြုလိုက်ပါပြီ။အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအင်တောင်ပြုမှုဆိုင်ရာအခွင့်အရေးဒန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်။ဒီဥပဒေအတည်ပြုလိုက်တာကိုမြန်မာ LGBTQ အတိုင်းဝိုင်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းဝမ်းသာကြိုဆိုကြပါပေမဲ့တကယ်လက်တွေ့ကျင့်သုံးတဲ့အခါအခက်အခဲကြုံတွေ့ နိုင်သေးတယ်လို့သုံးသပ်ချက်ပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးပါမယ်ရှင
်ထိုင်းနိုင်ငံမှာလိင်လူဆုံမဲ့သူချင်းတရားဝင်လက်ထပ်ထိန်းများနိုင်မဲ့ဥပဒေကြောင့်ကိုကျွန်းလာ18ရက်အင်္ဂါနေ့ကထိုင်းအထက်လွှတ်တော်မှတခဲနဲ့အတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီဥပဒေကြောင့်မတ်လကွန်ဂရက်ကထိုင်းအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့အခုအထက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်ထိုင်းဘုရင်မင်းမြတ်လက်မှတ်ရေးထိုးပြီးရင်ရှစ်ပေါင်း120အတွင်းဥပဒေအဖြစ်စတင်အသက်ဝင်ပါလိမ့်မယ်ဒီဥပဒေအသက်ဝင်ပြီးတော့စတင်ကျင့်သုံးပြီးဆိုရင်တော့အရှိတောင်အာရှမှာထိုင်းနိုင်ငံဟာ LGBTQ+ တွေအင်ထောင်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာပါလိမ့်မယ်ဒီဥပဒေရဲ့တိတာထင်ရှားတဲ့အကျိုးကျေးဇူးအနေနဲ့မြင်နိုင်တာကခွဲခြားဆက်ဆံမှုကင်းပြီးလူသားအလုံးတာသူညီမျှဖြစ်တယ်ဆိုတာကိုဖော်ပြနိုင်တာဖြစ်တယ်လို့ LGBTQ+ အခွင့်အရေးလှူရှားသူ Kids ကအခုလိုပြောပါတယ်
အခြေချင်းတိတာကတော့ဒီလူအခွင့်အရေးနဲ့ပတ်သက်တဲ့အရာပေါ့နော်အဓိကဒီခွဲခြားဆက်ဆံမှုတွေမရှိတော့ဘူးပြီးလို့ရှိရင်လူသားအလုံးကတာလူညီများဖြစ်တယ်ဆိုတော့အရာတွေဒီဥစ္စာမျိုးတွေပေါ့နောက်တစ်ခါကျတော့ဒီ LGBT Q+ အုပ်စုတွေရဲ့ဒီလူမှုပွဲစီမှာပါဝင်လာနိုင်မှုပို့ပြီးတော့ကျေပြန့်သွားတယ်လို့မြင်ရတယ်ပေါ့နော်အဲနောက်တစ်ခါကျန်တဲ့ပတ်သက်ပြီးလို့ရှိရင်နောက်ပြီးတော့ဒီဥပဒေအရာရောပြီးရင်စီးပွားရေးအရာရောဒါအကျိုးသက်ရောက်မှုရှိမယ်လို့မြင်တယ်ပထမတစ်ခါကျတော့ဒီအမွေဆက်ခံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာလို့လဲဆိုတော့ဒီနိုင်ငံတိုင်းမှာမတူညီတဲ့ဒီအမွေဆက်ခံပိုင်းပုံစံတွေရှိမယ်အဲ့တော့ဒီမှာဆိုလို့ရှိရင်ဒီဒိန်းသူထင်ရွက်ွဲနောက်မှာဆိုလို့ရှိရင်ဒါတာသမီးထွန်ကားတဲ့ကိစ္စကြီးပေါ်ပေါက်လာဖြစ်တဲ့ကြောင့်မို့အဲ့ဒီရာနဲ့ပတ်သက်ပြီးလည်းအကြောင်းလေးတွေရှိလာမယ်လို့မြင်တယ်အဲနောက်တစ်ခုကကျတော့ဒီအခွန်အခိုင်နဲ့ပတ်သက်ပြီးလို့ရှိရင်ဒါခန်းစားပိုင်ခွင့်တွေလည်းကြောင်းလဲလာမယ်လို့မြင်တယ
်ဆယ်စုနှစ်တစ်ခုကျော်ရေးဆွဲခဲ့တဲ့ LGBTQ+ linked မှုကွဲလိင်လူဆုံမဲ့သူချင်းတရားဝင်လက်ထပ်ထိန်းမြနိုင်မဲ့ဥပဒေကြံကိုထိုင်းနိုင်ငံကအဓိကပါတီကြီးတွေအားလုံးကထောက်ခံထားတာပါဥပဒေအရလိင်လူဆုံမဲ့သူတွေဟာတခြားအမျိုးသားအမျိုးသမီးလက်ထပ်တဲ့အိမ်အောင်ဖက်တွေလိုပဲနိုင်ငံသားအခွင့်အရေးရပိုင်ခွင့်နဲ့ကလေးမွေးစားခွင့်နဲ့အမွေဆက်ခံပိုင်ခွင့်နဲ့တန်းတူရရှိဖို့အာမခံထားပါတယ်ဒီဥပဒေတရားဝင်ဖြစ်ပြီလို့စတင်ကျင့်သုံးတဲ့အခါမှာအခက်အခဲတချို့လည်းရှိနိုင်တယ်လို့ LGBTQ+ အခွင့်အရေးလှူရှားသူ Kids ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်risk stay ရှိရပါတော့ဘလို့ရမျိုးလဲဆိုတော့အဓိကကဟိုဘာတိုင်းအတိုက်ခံနေရှိနိုင်တယ်လို့မြင်နေပါလို့ဆိုတော့အခုလဲဒီတိရတလောက်ကဒီသူတို့အတီးပြူတဲ့အချိန်မှာထောက်ခံမဲကထောက်ခံမဲကဒီ130ပေါ့နော်ဒါမှကန့်ွက်လေးမဲရှိရနောက်ဂျာနေ18မဲရှိရဆိုတော့အဲ့ဒီမှာဆိုလို့ရှိရင်လဲဒါကဒီစွတ်တော်ထဲမှာရှိလူတစုရဲ့အဲ့ဒီလူရောက်152ယောက်မှာရှိတဲ့သဘောထားမှလည်းဒီလိုမျိုးမြင်ရတယ်ဆိုရင်တခြားသောထိုင်းနိုင်ငံမှာနေထိုင်တဲ့မတူညီတဲ့ community ရဲ့မတူညီတဲ့အုပ်စုတွေပေါ့နော်လူဖွဲ့စည်းအုပ်စုတွေရဲ့ခြေထဲမှာလည်းခွဲပြားမှုတွေရှိမယ်ဆိုတော့အမြင်ရတယ်အဲ့ဒီကနေပတ်သက်ပြီးတော့လည်းအတိုက်ခံလုပ်တဲ့ပုံစံတွေလည်းပေါ်လာမယ်လို့တော့မြင်နေပေါ့နော်အဲနောက်တစ်ခါကျတော့တခြားကြီးမားတဲ့ဟို race star ရှိမယ်လို့တော့မမြင်ဘူးဒါပေမဲ့ဆောက်တော့တကယ်ဥပဒေကိုကျင့်သုံးပြီးတော့တကယ်လုပ်ပြီဆိုတဲ့အချိန်မှာတော့အခက်အခဲအများကြီးရှိနေဦးမယ်လို့တော့မြင်နေပေါ့နော်
ထိုင်းနိုင်ငံမှာလည်း LGBTQ+ တွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုပေမဲ့လို့မြန်မာနိုင်ငံနဲ့ရှင်ရင်အတော့ဝန်နေတာတွေ့ရပြီးဒီလိုလိင်လူလက်ထပ်ထိန်းများဥပဒေကိုအတည်ပြုနိုင်တာအတွက်ဝန်တာကြောင့် LGBTQ+ အရေးသက်ကြွလှူရှားသူမမျက်နှုံးဖြူကပြောပါတယ်ခုအတည်ပြုလိုက်တဲ့လိင်လူချင်းတရားဥပဒေအရလက်ထပ်ထိန်းများခွင့်ဥပဒေဟာထိုင်းနိုင်ငံသားတွေအပေါ်မှာသာတည်တံ့တရားမှုရှိမလားဒါမှမဟုတ်ထိုင်းနိုင်ငံတွေမှာရှိနေတဲ့နိုင်ငံခြားသားထိုင်းနိုင်ငံသားနဲ့လက်ထပ်ထိန်းမြှောက်မဲ့နိုင်ငံခြားသားစသဖြင့်ဧည့်နိုင်ငံသားတွေအပေါ်မှာရောဘလို့မူဝါဒတွေရှိမလဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့မမျက်နှုတ်ဖြူကပြောပါတယ်
။ဟိုကျွန်တော်တို့ LGBT ဒီတော်လိုင်းကြီးကြောင့်ပေါ့နော်။အဲသတိတိတ်ဆောင်လာရတဲ့လူတွေကလည်းဒီနိုင်ငံထဲမှာခိုးလုံနေတဲ့ဟာမျိုးရှိရပေါ့နော်။အဲ့တော့အာ legal ဒီ legal document နဲ့နေတဲ့ဟာရှိတယ်လို့အဲအရင်ဝင်နေတဲ့သူရှိလို့တရားမဝင်နေတဲ့သူတွေလည်းရှိရပေါ့တရားဝင်နေထိုင်နေဆိုတော့ဒီမှာတော့အလုသမာကိတ် migrant လို့လို့သမားမျိုးပေါ့နော်အဲတောင်းမှုလို့ရှိရင်အကြောင်းလာတက်တဲ့သူမျိုးပေါ့စသဖြင့်ပေါ့ဒါမျိုးဒီမှာနေနေတဲ့သူတွေရှိကြတယ်ပေါ့ဆိုတော့ဒီဥပဒေဟာသူ့နိုင်ငံထဲမှာရှိနေတယ်သူ့နိုင်ငံသားတိကိုပဲအဲဟိုအကျိုးပြုတဲ့ဟာမျိုးဖြစ်မှာလားသူ့နိုင်ငံသားတွေကိုပဲလက်ခံမှာလားခုနလိုမျိုးအဲ့နိုင်ငံသားတွေရောက်တော့ဒီမှာဘယ်လိုမျိုးနေထိုင်ကြဘယ်လိုမျိုးဒီခွင့်ကိုရရှိမလဲပြောလို့ရှိရင်ဒီအဲ့နိုင်ငံသားနဲ့ဒီနိုင်ငံသားနဲ့ပေါ့နော်နိုင်ငံသားနဲ့ဒီထိုင်းနိုင်ငံသားနဲ့ဒီလိုဆေးဆက်မဲရီလုပ်တဲ့စခါကြရင်ရောတစ်ဖက်ကနိုင်ငံသားပုံမှာပေါ့ဒီဥပဒေကဘယ်လို ဘလို့အကျိုးပြုမလဲဒါမှမဟုတ်ရှင်ဘလို့အကျိုးတရားမှုရှိမလဲလက်ခံနိုင်မှာလက်မခံနိုင်လားဆိုတဲ့ဟာတွေကတော့ကျွန်တော်တို့အသေးစိတ်အဲ့ဟာတွေကိုတော့မမြင်နိုင်သေးဘူးပြီးတော့အဲ့ဟာတွေကိုကျွန်တော်တို့မလေးလာနိုင်သေးဘူးပေါ့နော်လောလောဆယ်ကတော့
မြန်မာ LGBTQ တွေအတွက်လည်းတန်းတူညီမျှလက်ထပ်ခွင့်နဲ့လူခွင့်ရေးခံစားခွင့်တွေရတင်ပြီးတီလိုရဖို့အတွက်အာနာရှင်စနစ်ကိုတော်လန်နာနဲ့တပါတဲ့လူခွင့်ရေးကိစ္စတွေကိုပါဆောင်ရွက်သွားတင်တယ်လို့သူ့ရဲ့အမြင်ကိုမမျက်နှုံးဖြူကအခုလိုပြောပါတယ်
အခုချိန်မှာတော့အဲခုလိုချိန်မှာကျွန်တော်မြန်မာနိုင်ငံလည်းရာတင်မာတယ်ဆိုတဲ့ဟာမျိုးမြန်မာနိုင်ငံလည်းဒါမျိုးတွေရှိရင်ကောင်းမှာပဲဆိုတဲ့ဟာမျိုးပြောတဲ့ခါကျရင်လူတွေရဲ့စိတ်မှာပါဖြစ်မယ်ဆိုခုတော်လန်ကြီးကအရင်အရေးကြီးရယ်ဆိုတဲ့ဟာမျိုးမြင်နေပေါ့နော်အဲ့တော့ဒါပေမဲ့ကျွန်တော်တို့တစ်ဆက်တည်းပြန်စဉ်းစားကြည့်ရင်တော့မှန်ပါတယ်တော်လန်ကြီးကအရေးကြီးရယ်ဒါပေမဲ့လည်းတော်လန်ကြီးဆိုတာကကျွန်တော်တို့စက္ကစီစစ်ကောင်တစ်ခုလို့ပဲတိုက်နေတာမျိုးမဟုတ်ဘူးပေါ့နော်အခုနောက်လို့ကျွန်တော်တို့အဲမျိုးဖလာစင်းဆွဲရှိနေတဲ့အယူဆတွေခွဲခြားဆက်ဆံမှုတွေဖိနှိပ်မှုတွေအကြမ်းဖက်မှုတွေဒါတွေကုန်လုံးကိုကျွန်တော်တို့တိုက်နေရဖြစ်တဲ့ကြောင့်မို့လူခွင့်ကြီးတိုက်ပွဲတွေလည်းရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့အချိန်ထဲမှာပဲကျွန်တော်တို့လူချင်းပန်းနိုင်ကိုရောက်တဲ့အချိန်မှာဒါတွေကကျွန်တော်တို့တစ်ခါတိုက်ယူသွားတဲ့ဆိုလို့ရှိရင်တော့ဒါကျွန်တော်တို့ညွန်မှန်းထားတဲ့ငြိမ်းချမ်းတဲ့ Federal Democracy နိုင်ငံကိုရရှိမှာဆိုတာကိုတော့ဒီကိုယ့်ရဲ့ community ကလူလူသိထားစေချင်တယ်ပေါ့နော
်ဂျွန်လဟာထိုင်းနိုင်ငံမှာ LGBTQ+ တွေကိုဂုဏ်ပြုထားတဲ့လသလဖြစ်ပါတယ်ဒီလချဲမှာပဲလိန်နှုံချင်းတရားဝင်လက်ထပ်ထိမ်းမြှခွင့်ဥပဒေကိုအတည်ပြုလိုက်တာဖြစ်ပါတယ်အခုဆိုရင်ထိုင်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာလိန်နှုံချင်းတရားဝင်လက်ထပ်ထိမ်းမြှခွင့်ရတဲ့ပထမဆုံးနိုင်ငံဖြစ်လာပါတယ်တဟာ LGBTQ+ အတိုင်းဝိုင်းတစ်ခုလုံးအတွက်ဝမ်းသာကျေနပ်စရာဖြစ်တယ်လို့ LGBTQ တွေနဲ့ထောက်ခံသူတွေကပြောဆိုကြပါတယ
်အခုတော့မြန်မာနိုင်ငံတွင်းကတိုက်ပွဲအခြေအနေကိုပြောပါမယ်ရှင်ခရင်အမျိုးသားအစည်းအရုံးထင်းချုံနယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်ရွှေချင်းမြို့နယ်တဲမှာစစ်ကောင်စီတပ်တွေကဒေသခံခြေရွာတွေကိုလက်နက်ချီနဲ့ပစ်ခတ်မှုကြောင့်ဒီရက်ပိုင်းအတွင်းရွာသား2ဦးသေဆုံးပြီး5ဦးဒဏ်ရာရတယ်လို့ဒေသခံတို့ကပြောပါတယ်ဇန်နဝါရီလကနေမေလအထိ9လတာအတွင်းအဲ့ဒီခရိုင်တဲမှာလက်နက်ကြီးနဲ့ရောလေကြောင်းပစ်ခတ်မှုတွေကြောင့်မှာအရက်သားပြည်သူ53ဦးသေဆုံးခဲ့ပြီး154ဦးထိခိုက်ဒဏ်ရာရတယ်လို့ KNU ညောင်လေးပင်ခရိုင်ကလည်းသတင်းထုတ်ပါတယ် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ကရင်မျိုးသားအစည်းအရုံးထိမ့်ချုပ်နယ်မြေပဲခူးတိုင်းညောင်လေးပင်ခရိုင်ရွှေကျင်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကဇွန်လ14ရက်နေ့ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်ဆက်စုကြီးရွာ၊ညောင်အိုင်ကြီးရွာ၊ရေပြူကန်ကြီးရွာ၊သမင်းယုံကြီးရွာ၊ကစင်းပင်ကြီးရွာ၊ကြောက်တန်းကြီးရွာတွေမှာလက်နက်ကြီးတွေကျရောက်ပတ်ခွဲခဲ့ပါတယ်။ဒီအတွက်အရက်သားတွေသေဆုံးခဲ့ရတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပါတယ်
။သောတိစင်းကလည်းမှာခန္ဓာရ264ရဲ့ခမရ20ရဲ့ချွေချင်းဇီဝါရနေပြီးလက်နက်ကြီးနဲ့နှိမ့်တန်းတင်တော့ဦးရွာသားတွေ2ဦးပြေတယ်5ဦးတန်ရတယ်မှာ။
ပဲခူးတိုင်းအတွင်းကရွှေချင်းကြောက်ကြီးနဲ့မုံစတဲ့မြို့နယ်၃ခုမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်၅လအတွင်းအရက်သားပြည်သူ50ကျော်သေဆုံးခဲ့ပြီး150ကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်း KNU ညောင်လေးပင်ခရိုင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒီနှစ်ထဲမှာ KNU တပ်မှ၃ထိမ့်ချုပ်ရာညောင်လေးပင်ခရိုင်ထဲမှာစစ်ကောင်စီတပ်ဆန်း18ခုကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF စတဲ့ပူပေါင်းတက်တီဘက်ကတိမ့်နိုင်ခဲ့ပြီးစစ်ကောင်စီဘက်ကစခန်း10ခုလောက်ကိုစွန့်ခွာထွက်ပြေးတာတွေလုပ်ခဲ့တယ်လို့လည်း KNU ဘက်ကပြောပါရတယ်။အဲ့ဒီညောင်လေးပင်ခရိုင်အတွင်းမှာစစ်ကောင်စီရဲ့တပ်စခန်းတွေကိုကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ PDF ပူပေါင်းတက်တီကတိုက်ပွဲတွေဖြစ်ခဲ့တာကြောင့်နေ့စဉ်ဒီပါစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေလုပ်တာလေကြောင်းတိုက်ခိုက်မှုတွေကိုပါလုပ်ခဲ့ပါရတယ်။အဲ့ဒီဒေသမှာဒေသခံတွေတောင်းနဲ့ချီပြီးစစ်ဘေးရှောင်နေရပါတယ်။အခုဆိုရင်ကရင်မျိုးသားအစည်းအရုံးထိမ့်ချုပ်နယ်မြေတွေထဲမှာစစ်ဘေးရှောင်ဥယျာဉ်9သိန်းကျော်ရှိလာပြီလို့လည်းကရင်လူခွင့်ရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြည့်ရှုရပါမယ်ရှင်။ American သမ္မတ Joe Biden ဟာမြောက် Atlantic စစ်စားချုပ် NATO ဖာမေးအဖွဲ့အကြီးအကဲ John Stoltenberg ဘက်ကို Imperoma Zone 18နေ့ကလက်ခံတွေ့ဆုံပါတယ်။Washington DC မှာ NATO ဖွဲ့ရင်နှစ်ပတ်လည်ညီလာခံကျင်းပဖို့တလလောက်ပဲလိုတော့တဲ့အချိန်မှာအခုလိုတွေ့ဆုံတာဖြစ်ပါတယ်။ဒီလိုတွေ့ဆုံမှုတွင် Ukraine ကိုရေရှည်ဘလို့ထောက်ပံ့သွားမလဲဆိုတာကိုဆွေးနွေးခဲ့ကြတာပါ။ VOA ရဲ့ Imperial သတင်းတောက် Anita Powell ပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်။
မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးမာမေးအဖွဲ့ရဲ့တက်တန်း85နှစ်တဲဝင်လန်ချိန်မှာပဲကမ္ဘာမှာကျူးကျော်စစ်ဆက်လက်ဖြစ်ပွားနေတာပါဇွန်လ19ရက်နေ့တနင်္လာနေ့မှာနေတိုးအဖွဲ့အကြီးအကဲယန်စတိုဒန်ဘတ်ဟာရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုရေရှည်ဘလို့ထောက်ပံ့ပေးသွားနိုင်မလဲဆိုတာနဲ့ပတ်သက်လို့နေတိုးနှစ်ပတ်လည်ညီလာခံမတိုင်ခင်ဝါရှင်တန် DC ကိုရောက်လာပြီးသမ္မတဂျိုးဘိုင်ဒန်နဲ့အကြိုညှိနှိုင်းဆွေးနွေးတာပါဇူလိုင်မှာကျင်းပမဲ့ညီလာခံမှာအဖွဲ့ဝင်တော်တော်များများဟာသတ်မှတ်ထားတဲ့နေတိုးအဖွဲ့ရန်ပုံငွေဖြစ်တဲ့နိုင်ငံရဲ့အသက်တင်ထုတ်ကုန်တန်ဖိုး GDP 2ရာခိုင်နှုန်းထည့်ဖို့ကတိပြုထားတာကြောင့်သမ္မတဂျိုးဘိုင်ဒန်ကအခုလိုချီးကျူးစကားဆိုပါတယ်
NATO was founded 75 years ago.
NATO ဘွဲ့ထူထောင်လာတာ85နှစ်ရှိပါပြီ။အတိတ်ကသင်ခန်းစာတွေကိုကြည့်မယ်ဆိုရင်အတူတကွာရှက်တည်ပြီးခုခံကာကွယ်ဖို့လိုသလိုကျူးကျော်မှုတွေကိုတားဆီးဖို့ကလည်းအရေးကြီးပါတယ်။ Mr. Stoltenberg ရဲ့ဦးဆောင်မှုအောက်မှာ NATO အဖွဲ့အင်အားဘယ်တော့မှနေမှာမတူအောင်ပို့ပြီးတော့ကြီးထွားခိုင်မာတောင်းတင်းလာပါတယ
်။NATO မဟာမိတ်အဖွဲ့အနေနဲ့ယူကရိန်းကိုအကူအညီအထောက်ပံ့အများဆုံးပေးခဲ့တာဖြစ်ကြောင်း Stoltenberg ကတနင်္လာနေ့ရုံးကပြောပါတယ်။အနာဂတ်မှာ NATO အနေနဲ့တစ်နှစ်ကိုအနည်းဆုံးဒေါ်လာ45ဘီလီယံထက်မနည်းထောက်ပံ့ပေးသွားရမှာဖြစ်တယ်လို့လည်းသူကခန့်မှန်းထားပါတယ်
။ At the summit I expect all our leaders to agree for NATO to lead.
လာမယ့်ညလာမှာ NATO အနေနဲ့ယူကရိန်းကိုလက်နက်နဲ့သင်တန်းကူညီတွေပေးသွားဖို့ခေါင်းဆောင်တွေသဘောတူမယ်လို့မျှော်လင့်ပါတယ်။ဒါကြောင့်လဲရေရှည်နစ်စင်နဲ့တန်းရန်ပုံငွေထည့်ဝင်မှုအစီအစဉ်ကိုဆွဖြူလာပါတယ်။ရရှိအကူအညီပေးသောနိုင်ငံပြသမှာသာရုရှားဘက်ကသူတို့အနေနဲ့လက်လျှော့မှရတော့မယ်ဆိုတော့သတိပြုမိပြီးစစ်ပွဲကိုလည်းအမြန်အဆုံးသတ်နိုင်ပါလိမ့်မယ်ဒီလိုဖြစ်ပါမလားဆိုပြီးထင်စရာအကြောင်းရှိပေမဲ့ရင်းချင်းရဖို့ဒီနည်းလမ်းသာရှိတဲ့ကြောင့်ယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့ပေးသွားပါမယ
်နေတိုးညီလာခံမှာယူကရိန်းအရေးအဓိကဆွေးနွေးသွားပဲရှိတယ်လို့သုံးသပ်သူတွေကဆိုရတယ်
The main issues still are
ပြီးခဲ့တဲ့ရက်သက်သက်တွေအတွင်းအထောက်ပံ့ပေးသွားဖို့ကတိပြုပြီးတဲ့နောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ယူကရိန်းကိုဘာတွေပြောပြပါပြီလဲရှေ့လျှောက်ပြီးတော့ရောနေတိုးနဲ့ယူကရိန်းဆက်ဆံရေးအနေထားကဘယ်လိုရှိလာမှာပါလဲလောလောဆယ်မှာတော့အမေရိကန်စီကနေတဆင့်ယူပြီးနေတိုးကယူကရိန်းကိုစေးလက်နဲ့အကူအညီအပြင်သင်တန်းတွေပူးပေါင်းပြီးပေးနေတာပါအ
မေရိကန်နဲ့ဆယ်နှစ်တက်တန်းလုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိခဲ့တာကြောင့်အထူးဝမ်းသာကြောင်းယူကရိန်းသမ္မတကပြီးခဲ့တဲ့သတင်းပတ်ကပြောပါတယ်ဒီသဘောတူညီချက်ဟာယူကရိန်းအနေနဲ့အလိုအဆုံးဖြစ်တဲ့နေတိုးအဖွဲ့ဝင်ဖြစ်လာဖို့လမ်းကင်းပေးတယ်လို့ဖြစ်ကြောင်းလည်းသူကပြောပါတယ်
issue of NATO is covered through the text
ဒီသဘောတူညီချက်မှာ NATO အဖွဲ့ဝင်ဖြစ်လာဖို့အရေးနဲ့ပတ်သက်တာတွေလည်းပါဝင်ပါတယ်အနာဂတ်မှာယူကရိန်းနိုင်ငံ NATO အဖွဲ့ဝင်ဖြစ်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံသွားမှာဖြစ်ပြီးအခုလုံခြုံရေးဆိုင်ရာသဘောတူညီချက်ဟာယူကရိန်း NATO အဖွဲ့ဝင်ဖြစ်လာဖို့ပေါင်းကူတရားဖြစ်ကြောင်းလည်းပါဝင်ပါတယ
်ဒါပေမဲ့လည်းတခြား NATO အဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
Some of them pledging, you know,
တချို့ကတော့အခြေခံအားဖြင့်အတူပူးပေါင်းကာကွယ်ကြမယ်လို့ပဲကတိပြုထားတာပါ။တချို့ကတော့ရေရှည်ထောက်ပံ့ပေးသွားဖို့သဘောတူထားပါတယ်။ယူကရိန်းကဒီအခြေအနေပေါ်ကနေအကောင်းဆုံးဆောင်ရွက်ဖို့လိုပါတယ်
။ရုရှားကြီးကျော်စစ်ဘလို့အဆုံးသတ်မလဲဆိုတာနေတိုးအပေါ်အဓိကမူတည်နေကြောင်းလဲသူကပြောပါတယ်။ဇူလိုင်9ရက်နေ့မှာကျင်းပမဲ့နေတိုးညီလာခံမှာမြောက်အတ္တလန္တစ်ဒေသအရေးအပြင်တခြားလူမျိုးရေးဆိုင်ရာချင်းချောက်မှုတွေရင်ဆိုင်နေရတဲ့ဂျပန်၊ဩစတြေးလျ၊တောင်ကိုရီးယား၊နယူးဇီလန်နိုင်ငံကောင်းဆောင်တွေလဲတဲ့ရောက်ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
ယူကရိန်းရဲ့အမေရိကန်သမ္မတနဲ့ NATO အကြီးအကဲတို့ဆွေးနွေးခဲ့ကြတဲ့အကြောင်းကိုကိုအောင်အောင်ပြောပြပေးခဲ့တာပါအခုတော့3မိနစ်တိုင်းမှာလူတယောက် OA ဆွန်ခွာထွက်ပြေးနေရတာဘာကြောင့်လဲဆိုတာကိုချိန်ချရအောင်ပါရှင်ကဘာပေါ်မှာ3မိနစ်တိုင်းလူတဦးဟာ OA ဆွန်ခွာနေရပြောင်းနေရတာပါလူ68ဦးမှတဦးကခိုလွန်ခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်ဆွန့်ခွာပြေးရသူဒါမှမဟုတ်ဒုက္ခတွေဖြစ်ချက်ရပါတယ်ဒီလိုဒုက္ခတွေဆံရအခေါ်ဝေါ်အသုံးနှုန်းတွေကဘလို့ကွာခြားပါသလဲဇွန်လ20ရက်နေ့ချက်ရောက်တဲ့ကမ္ဘာဒုက္ခတွေများနေ့အတွက်တင်ဆက်ထားတဲ့ BOA ဖုံးပြရုပ်သံမှာကိုဝင်းခမောင်းကပြောပြထားပါတယ်ရှင
်ကမ္ဘာပေါ်ကဒုက္ခတွေအရေးလူမှုအသိပညာမြင့်တင်ရေးအတွက်နှစ်စဉ်ဇွန်လ20ရက်နေ့ကိုဒုက္ခသည်များနေ့အဖြစ်သတ်မှတ်ထားပါတယ်။ကုလသမဂ္ဂရဲ့1951ဒုက္ခသည်များဆိုင်ရာကုလသဘောတူညီချက်ချုပ်ဆိုမှု250ပြည့်တဲ့2000ခုနှစ်မှာစတင်ထိမှတ်ပြုလုပ်တာဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာဘယ်လိုသတ်မှတ်သလဲ။ခိုလုံခွင့်ရရှိသူတွေရဲ့အခွင့်အရေးနဲ့သူတို့ကိုခိုလုံခွင့်ပေးတဲ့အင်ရှင်နိုင်ငံတွေရဲ့တာဝန်ဝတ္တရားတွေကိုရေးဆွဲခဲ့ကြပါတယ်။ကမ္ဘာမှာ3မိနစ်တိုင်လူတဦးဟာအိုးအိမ်ဆုံးခွာနေရပြောင်းနေရတာပါလူ68ဦးမှာတဦးကခိုလုံခွင့်တောင်းခံသူပြည်တွင်းမှာအိုးအိမ်ဆုံးခွာပြေးရသူ ITP ဒါမှမဟုတ်ဒုက္ခတွေဖြစ်ကြရပါတယ် refugee ဒုက္ခသည်ဆိုတာကတော့1951ဒုက္ခသည်များဆိုင်ရာသဘောတူညီချက်အရဒုက္ခသည်ဆိုတာလူမျိုးဘာသာနိုင်ငံရေးအမြင်ဒါမှမဟုတ်ကျင်လည်ရာလူမှုအဖွဲ့အစည်းကြောင့်နှိတ်ကုတ်ခံရလို့နိုင်ငံကထွက်ပြေးရသူဖြစ်ပါတယ်2019ခုနှစ်ကုန်သည်ဆိုရင်လူပေါင်း89သန်းခွဲဟာသူတို့နိုင်ငံပြည်ပကိုထွက်ပြေးကြရတယ်လို့ UNHCR ကုလဒုက္ခသည်များအဖွဲ့ကပြောပါတယ်အဆိုင်လန်စီကခိုလုံခွင့်တောင်းခံသူခိုလုံခွင့်တောင်းခံသူဆိုတာဒုက္ခသည်ဖြစ်ခိုလုံခွင့်ရှောက်ထားပေမဲ့မစီစေရသေးလို့တရားဝင်အတိအမှတ်ပြုမခံရသေးသူဖြစ်ပါတယ်2019ခုနှစ်ကုန်မှာဆိုရင်ဒီလိုအဖြေဆောင်နေသူ 4.2 တန်းလောက်ရှိပါတယ် ITP ဩဟင်ဆုံးခွာပြရသူ ITP ဆိုတာပြည်တွင်းမှာပဲဘေးကင်းဖို့ဩဟင်ဆုံးခွာထွက်ပြေးနေရသူဖြစ်ပါတယ်နန္ဒကိုင်ပြိပခအကြံဖတ်မှုလူခွင့်ချိုးဖောက်မှုတွေကြောင့်သူတို့ထွက်ပြေးကြရတာအစိုးရကြောက်နောင်ဖြစ်နိုင်ပေမဲ့သူတို့ဟာတရားဥပဒေအရဆိုရင်အစိုးရရဲ့အဆောင်ရှောင်အောက်မှာပဲရှိနေသေးပါ2019ခုနှစ်အကုန်မှာ IDP စုစုပေါင်း 45.8 တန်းလောက်ရှိပါတယ် Migrant ရွှေ့ပြောင်းအခြေချသူရွှေပြောင်းချေချသူဆိုတာကတော့မိမိအိုးအိမ်ကနေရွှေပြောင်းနေထိုင်သူမှန်သမျှကိုပြောတာပါ။အန္တရာယ်ကြောင့်အသက်ဘေးကြောင့်ဟုတ်ချင်မှဟုတ်ပါမယ်။ရွှေပြောင်းတာကလည်းတရားဝင်နီးတရားဝင်နီးလမ်းနေနဲ့ခဏအတွက်အပြီးပြောင်းရွှေ့နေထိုင်တာဒါရီအကုန်ဖြစ်နိုင်ပါတယ်။2020ခုနှစ်မှာရွှေပြောင်းနေထိုင်သူပေါင်းတန်း280ကျော်တယ်လို့ IOM နိုင်ငံတကာရွှေပြောင်းနေထိုင်သူများအဖွဲ့ကပြောပါတယ်။ဒုက္ခသည်ခိုလုံခွင့်ရှောက်ထားသူပြည်တွင်းနေရဆွန့်ခွာပြရတဲ့ IDP နဲ့ရွှေပြောင်းချေချသူဆိုတာတူတယ်ထင်ရပေမဲ့သူတို့ကိုကာကွယ်ပေးရဖို့ချင်းလုံးဝပွဲပြားပါတယ်။ဥပမာ1951သဘောတူညီချက်မှာဒုက္ခသည်တွေရတဲ့အခွင့်အရေးတချို့ရွှေပြောင်းချေချသူတွေမရနိုင်ပါဘူး။ဒုက္ခသည်ကိုနိုင်ငံကပြန်ပို့လို့အသက်အန္တရာယ်ရှိတဲ့အနေအထားကိုပြန်ပို့လို့မရပါဘူး။သူတို့ကိုလက်ခံတဲ့နိုင်ငံတွေကနိုင်ငံမှာရှိတဲ့လူမှုရေးဝန်ဆောင်မှုတွေပေးပြီးလူပေါင်းအတိုင်းဝန်းနဲ့ပေါင်းစပ်ရောက်ရှိအောင်လုပ်ပေးရမှာပါ။ဖတ်မှာတော့ရွှေပြောင်းချေချသူတွေဟာရောက်ရှိနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းလုပ်ဆောင်ရပါမယ်။သူတို့ကိုလက်မခံတာပြန်ပို့တာမျိုးရှိနိုင်ပါတယ
်။တော်တာရှင်တို့ခုနားဆင်နေရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ VOE ရဲ့ website ဆိုင်မျက်နှာ bami.voenews.com မှာအသံလွှင့်ချင်တဲ့တပြေးညီတည်းရဲ့ထုတ်လွှင့်ပေးနေသလိုပဲ VOE ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆိုင်မျက်နှာတို့ကနေလည်းတည်းရထုတ်လွှင့်ပေးနေပါတယ်။မနေ့ခင်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 50 58တို့ကလိုင်းလက်မီတာ190တို့ကနေလည်း Radio ကနေလည်းဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်လုလက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါလေကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါလေ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါလေခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်။ VOA American တန်ရ2024ခုနှစ်ဇွန်လ19ရက်ဗုဒ္ဓဟူးနေ့မနက်ခင်အစီအစဉ်တွေကိုလှိုင်းဒိုမီတာ24 50 58တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ကြရပါမယ်ရှင်။အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုတင်ပြပါမယ်။စစ်ကောင်စီကနေအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းဖို့ဒေသတချို့မှာမကြေညာဘဲနဲ့စတင်စင်းကောက်နေတာဟာကြီးလက်လျာစိုက်ပျိုးရေးအတွက်နောက်ဆုံးလက်ချံလူငယ်လူသားတွေရှာပါကုန်အောင်လုပ်လိုက်တယ်လို့ဖြစ်တယ်လို့ယူဆနေကြပါတယ်။ဒီအကြောင်းသတင်းပတ်စဉ်အင်ကာနေတိုင်းတင်ဆက်နေကြမြေကြီးဩဇာအစီအစဉ်ကနေကိုခင်မောင်ဆွန်မင်းကတင်ဆက်ထားပါတယ်ရှင်။
နှစ်ဖေဖော်ဝါရီလထဲမှာစစ်ကောင်စီကနေစစ်မှုမထမ်းမနေရအမိန့်ထုတ်ပြန်လိုက်ပြီးနောက်ငိုကလေးကလှုပ်သားရှားပါနေတဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအားကောင်းမောင်းတန်လုပ်ကိုင်နိုင်တဲ့လူငယ်အမျိုးသားတွေဇာတိရရွာကိုစွန့်ခွာတိမ်းရှောင်ကုန်ကြပါတယ်အဲ့ဒီစစ်မှုထမ်းဥပဒေကိုရှောင်ရှားလိုတဲ့အတွက်လူငယ်အမျိုးသားအများစုဟာအိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ရောတရားဝင်ရောထွက်ခွာကုန်ကြတာစစ်ကောင်စီကိုလက်နက်ကင်တော်လှန်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေထဲရောက်ကုန်ကြပါတယ်။အဲ့ဒီလိုစစ်မှုထမ်းမနေရအမိန့်ထဲမှာဒီနှစ်အတွင်းလူငယ်အမျိုးသမီးတွေတော့မပါဝင်သေးဘူးလို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းထုတ်ပြန်ရေးခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းတို့ကပြောကြားခဲ့ပါတယ်။အဲ့ဒီလိုကြောင့်ကျေးလက်တွေမှာလူငယ်အမျိုးသားတွေအစားလူငယ်အမျိုးသမီးတွေကစိုက်ပျိုးရေးလုပ်ငန်းတွေကိုအားလုံးလုပ်ကင်ကြရပါတယ်။အရင်ကလူငယ်အမျိုးသားတွေသာလုပ်ကင်ကြတဲ့ယာထွန်နဲ့အလုပ်တွေအပါအဝင်အားအင်အပြည့်သုံးရတဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုအခုလူငယ်အမျိုးသမီးတွေကလုပ်ကင်နေကြရပါတယ်။ဒါပေမဲ့လည်းလူငယ်အမျိုးသားတွေလောက်ကျွမ်းကျင်မှုမရှိတဲ့အတွက်အလုပ်တွင်ကျင်မှုအပိုင်းမှာအားနည်းနေပါတယ်။ဒီလထဲမှာတော့လူငယ်အမျိုးသမီးတွေစစ်မှုတမ်းမှုတိုးတိုးတိတ်တိတ်စီးရင်ကောက်နေတာတွေလုံနေပြီလို့သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။အထူးသဖြင့်တနင်္သာရီတိုင်းအေအော်ရီတိုင်းနဲ့ပဲခူးတိုင်းအတွင်းကဒေသတချို့နဲ့ကျေးရွာတွေမှာဖြစ်ကြပါတယ်။မကွေးတိုင်းအေအော်ရီမြစ်အနောက်ဘက်ကန်ကပွင့်ပြူနဲ့မင်းတုံးအပါဝင်မြို့နယ်တချို့ကကျေးရွာတချို့မှာတော့စီးရင်ကောက်တာရောငွေကောက်တာရောကိုတပြိုင်တည်းလုံနေပြီလို့စုံစမ်းသိရှိရပါတယ်။အခုလိုလူငယ်အမျိုးသမီးတွေကိုစစ်မှုထမ်းစီးရင်ကောက်တာဟာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းကိုအခက်အခဲဆုံးအခြေအနေကိုတွန်းပို့လိုက်တယ်လို့ဖြစ်သွားစေပါတယ်။မကြာသေးခင်ကလည်းပြည်ပထွက်ခွာအလုံးလုံးခွင့်ကိုစစ်ကောင်စီကတားမြစ်လိုက်တဲ့အတွက်လူငယ်အမျိုးသမီးတွေအနေနဲ့ထွက်ပေါက်တွေပိတ်တယ်လို့ဖြစ်သွားပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်လူငယ်အမျိုးသမီးတွေအနေနဲ့တော်လန်ရေးလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့လွတ်မြောက်နယ်မြေကိုထွက်ခွာတဲ့လမ်းကြောင်းတစ်ခုပဲရှိတော့တယ်လို့လူငယ်အမျိုးသမီးတဦးကပြောပါတယ်။
သမီးရဲ့အမြင်ကတော့ဗောနော်ဒီစစ်မှုမထမ်းမနေရဥပဒေစထွဲကလေးအတိုင်းဟိုယောက်ျားလေးဖြစ်ဖြစ်ကောင်းမိန်းကလေးဖြစ်ဖြစ်ဘလို့အပတ်စင်နေပါရင်မတိခဲ့ဘူးမတိသေးဘူးဘလို့ဘလို့အခြေအနေဖြစ်မဲ့မတိသေးဘူးစစ်မှုထမ်းရမယ်ဆိုတော့ဥပဒေစကြားကလေးအတိုင်းသမီးဆုံးဖြတ်ချက်တစ်ခုကတော့သူတို့လက်ထဲမှာတော့ကိုယ့်ဘဝအဆုံးမသက်သွားဘူးဖြစ်ချင်ရဖြစ်ပြီးတော့လွမြောက်နေမိထိရအောင်သွားပြီးတော့တော်ထဲမှာပဲကိုယ့်ဘဝပေးဆက်တာပို့ပြီးတော့မုံမြတ်တယ်ပေါ့အဲ့လိုပဲတွေးတယ်ခံယူထားတယ်တွေးထားတယ်ဒီပေါ်လစီနဲ့ကိုယ့်စီကိုပေါ့နော်ဒါရိုက်ရောက်လာပြီဆိုလို့ရှိရင်ဒီဥပဒေကြီးကသူတို့ထုတ်ပြီဆိုတော့အနည်းနဲ့အမြန်တော့သူတို့ဆွဲဖမ်းလာရေးဆွဲလာရေးလုံးတော့မယ်ဘော်ဒါဆွဲရပဲဖြစ်ဖြစ်ဘော်ဒင်ဖမ်းလာပဲဖြစ်ဖြစ်စရင်းတွေကောက်ပြီးရောပဲဖြစ်လုံးလို့ရှိရင်တော့သူတို့လက်ထဲကိုစစ်ကောင်စီလက်ထဲကိုတော့အပါမခံပါနဲ့သူတို့နောက်ကိုတော့အပါမခံနဲ့ပေါ့နော်ရဟန်းအနေနဲ့လူမြောက်နေဝင်ရအောင်ထွက်ရင်ထွက်မထွက်ရင်တော့တခြားနီးလန်းနဲ့ဘာအကောင်ဆုံးလုပ်တယ်လဲဆိုတော့တူတင်ဆုံးဖြတ်ပြီးတော့ပလန်ချထားဖို့ပေါ့သမီးရဲ့အမြင်ကတော့ဒီစစ်ကောင်စီကလူငယ်တွေရဲ့အနာဂတ်တွေကိုတဖြည်းဖြည်းနဲ့စိုးရတဲ့စိုးပါအောင်သူကနီးအမင်းမှုနဲ့လုပ်တယ်ပေါ့နော်လူငယ်ဆိုရင်မဲ့ပြည်သူတွေအကုန်လုံးပါပဲဒီလုံကတော့သူတို့အကုန်လုံးတော်လှန်နေတဲ့ဟာကိုဒီထက်ပိုပြီးတော့ပါဝင်ပြီးတော့ပြင်းပြင်းထန်ထန်နဲ့ပြန်တော်လှန်ပြီးတော့သူတို့စနစ်ဆိုးကြီးကိုအပြစ်သက်ရိုက်ချိုးနိုင်မှာပဲအဆင်ပြေမှာအခုအချိန်နေနေရတော့လေအခုကတော့အသက်ရွယ်လူငယ်16နှစ်ကနေ35နှစ်အတွင်းလူငယ်တွေပဲဆိုပေမဲ့အသက်ရွယ်အပိုင်းချမရေးသူတို့လှုပ်ချင်သလို policy ကအမျိုးမျိုးပြောင်းလှုပ်ချင်သလိုအခုဆိုလဲဥပဒေတွေကတည်မြဲမှုမရှိဘူးပေါ့သူတို့ထုတ်ချင်သလိုထုတ်တယ်သူတို့စစ်ချင်သလိုစစ်တယ်သူတို့ဖမ်းချင်သလိုဖမ်းတယ်ဆိုတော့တမီးအနေနဲ့ကတော့ဟိုသူတို့ကြာချုံဖို့ပဲအလုံးအသွင်ခွန်ဆိုင်ပါဖို့လိုတယ်လို့ထင်ပါတယ်ဟုတ်
မြန်မာဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအစိုးရကို1988ခုနှစ်ကရှစ်လေးလုံးလူတုစန်းကျင်အုံကြွားမှုကိုစစ်တပ်ကပြစ်ခတ်နှိမ်နင်းခဲ့စဉ်အထိလက်နက်ကင်လမ်းစဉ်ကိုမိဘတွေကစိုးရိမ်ပြီးသဘောတူတာမရှိခဲ့ပါဘူးခေတ်ဆက်ဆက်လက်နက်ကင်လမ်းစဉ်ကိုလိုက်ပြီးတောခိုခဲ့ကြတဲ့လူငယ်တွေဟာမိဘတွေမသိအောင်တောထဲကိုခိုးထွက်ခဲ့ကြရပါတယ်ဒါပေမဲ့ခေတ်သမိုင်းမှာမကြုံစဘူးအောင်ဖိနှိပ်ရက်ဆက်တဲ့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာတော့လူငယ်အမျိုးသားအမျိုးသမီးမိဘတွေရဲ့သဘောထားတွေကတော့ပြောင်းလဲကုန်ကြပါပြီစစ်တပ်ကအမျိုးသမီးတွေကိုစစ်မှုတမ်းဖို့စီရင်ကောက်နေတာနဲ့ပတ်သက်ပြီးပဲခူးတိုင်းအတွင်းကမိဘတဦးကလည်းသူတို့သားသမီးတွေကိုတော်လန်ရေးလွတ်မြောက်နယ်မြေပို့တဲ့လမ်းကိုပဲရွေးချယ်မယ်လို့အခုလိုပြောပါတယ
်စစ်မှုကတော့မထမ်းဘူးအဲရှင်းရှင်းရယ်မထမ်းဘူးစစ်မှုထမ်းတာကတော့ဘလို့လို့အဖြစ်ခံလို့တည်ရင်တည်သူတို့ဘက်ကတော့ဘလို့လို့အဖြစ်ခံတော့မှာတော့နော်သူတို့ဘက်ကတော့အဖြစ်မခံနိုင်ပါဘူးရှင်းရှင်းလေးပဲ ့စစ်မှုကတော့မထမ်းပါဘူးထမ်းလို့ဘယ်ကိစ္စနဲ့မှဘယ်ပုံစံနဲ့မှမဖြစ်ဘူးသူကတော့နောက်ဆုံးပဲနေလို့မှမလုပ်ဘူးဆိုရင်လည်းသူ့ကိုလောက်အောင်ပို့ပေးတယ်အငယ်မအဲ့လိုပဲပြောတာငါ့ကိုဘယ်ပုံစံနဲ့မှမထမ်းခိုင်းဘူးသူတို့လည်းမထမ်းဘူးပေါ့နော်ဖြစ်အောင်ပဲတခြားအဲ့လိုပဲသူတို့သွားမယ့်နေရာကိုပို့ရမှာပဲလေအစင်မပြေနိုင်ရင်လည်းပြေတဲ့ပုံစံနဲ့ပဲလွှတ်ရမှာပဲလေသူတမီးကြီးရောတမီးငယ်ရောအခုရှိတယ်လေအဲ့တော့တိုင်နေပြီးတော့မှဖြစ်တဲ့ပုံစံနဲ့ပဲလွှတ်ရမှာပဲအဲ့လိုပဲတွေးတယ်လေကလေးတွေနဲ့တိုင်နေရမှာဘောထဏာတော့သူတို့ဥတွေကတော့ပြည့်တဲ့အတိုင်းပါဇက်ပြားမှာပဲရှိတဲ့ဥတွေဆိုတော့ခုတမျိုးတော်ကြတမျိုးခုဘေးကအကုန်လုံးကတော့ဗောနော်သွားတင်နေပြီပေါ့ဘလို့ပုံစံနဲ့သွားသွားဟိုရောက်ဖို့ပဲလိုတယ်ဆိုပြီးတော့တမီးငယ်ဆန္ဒအဲ့လိုဖြစ်နေတာသူတို့အစိမ်းသမားတွေတောင်းမှသူတို့စစ်မှုထမ်းရမှာဒါအကြောင်းလား။တမီးကလည်းစစ်မှုကတော့မထမ်းဘူးလေအဲ့လိုပြောတာ
။စစ်ကောင်စီအနေနဲ့စစ်မှုမထမ်းမနေရအမိန့်နဲ့လူငယ်တွေကိုအပတ်စဉ်နှစ်အထိစစ်တင်နန်းတွေပေးပြီးဖြစ်ကမကြာခင်မှာအပတ်စဉ်၃စစ်တင်နန်းပေးဖို့လူစုနေပါတယ်။အဲ့ဒီအတွက်လူငယ်အမျိုးသားတွေကိုပေါ်တာဆွဲတာဖမ်းဆီးတာတွေလုပ်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။လူငယ်အမျိုးသားတွေတင်နန်းပေးမဲ့အပတ်စဉ်၅ကြာရင်တော့လူငယ်အမျိုးသမီးတွေကိုလည်းစတင်တင်နန်းပေးမှာဖြစ်ပါတယ်။ဒီနေ့အတွင်းအမျိုးသမီးတွေကိုစစ်တင်နန်းခေါ်ယူမှာမဟုတ်ဘူးလို့စစ်ကောင်စီကကြေညာခဲ့ပေမဲ့အပတ်စဉ်ကစစ်တင်နန်းကတော့ဒီနှစ်ထဲဖြစ်ဖို့များနေတယ်ဆိုတဲ့အတွက်အဓိပ္ပာယ်ကောက်ရခက်နေတယ်လို့လည်းဆိုကြပါတယ်စစ်ကောင်စီစစ်မှုထမ်းစင်ခေါ်ရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးတင်အောင်ဆန်းကလည်းစစ်မှုထမ်းရမယ့်အရေးအတွက်မပြည့်မီတဲ့အတွက်ကြက်ကြက်မက်မက်စူဆောင်းကြဖို့မကြခင်ကညွှန်ကြားခဲ့ပါတယ်လူငယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့မကြခင်အာရမစူဆောင်းတော်မယ့်အရေးအယံတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးမြေလက်ဒေသကမိခင်တူကအခုလိုသူ့အမြင်ကိုပြောပါတယ်
မိခင်တယောက်အနေနဲ့ပေါ့ဘယ်လိုပြောရမလဲမျက်မျက်တတဟိုအမှုထမ်းမှုခေါ်တာဆိုရင်တော့လေတမျိုးပေါ့အခုကြာတော့မတရားလာကြီးဖြစ်နေအားကြီးကိုလေအဲ့လိုကြီးဟိုကြာတော့စိတ်ထဲမှာလက်မခံနိုင်ဘူးပေါ့လက်မခံနိုင်ဘူးဖြစ်ပြီးတော့အဲ့ဒါတွေ့ကစူးရင်တာပေါ့စူးရင်ပြီးဟိုဘသူစီကိုကျန်ကျန်တောင်းလို့တောင်းအောင်လည်းမသိဘူးဖြစ်နေပေါ့ဘူးကူကလာအဲ့လိုမျိုးဖြစ်နေတာကိုသမီးတွေမဟုတ်ပါဘူးကျန်တဲ့ဒီမိန်းကလေးတွေအကုန်လုံးခေါ်တယ်ဆိုတော့လေအားလုံးတွေကမိခင်တယောက်အနေနဲ့စူးလာပေါ့အတုံးကြခံရလို့ဖြစ်နေအကုန်လုံးတွေပေါ့နော်စူးရင်တာပေါ့ဒီမှာနိုင်ငံကလေးတွေအကုန်လုံးတွေပေါ့အခုဘက်မှာလည်းအတိတယောက်ရှိတယ်သူတို့ဘက်မှာဟုတ်တယ်အာစီးရင်တွေလိုက်ကောင်းနေမိန်းကလေးတွေတွေ့ဆရှင်နေကနေ29နှစ်တွင်နဲ့အဲ့လိုပြောလဲအဲ့လိုပြော
အယွဲရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုနိုင်ငံတော်အေးချမ်းသာယာရေးကောင်စီနာအဖလို့ခေါ်တဲ့စစ်အာဏာရှင်ဗိုလ်ချုပ်မူကြီးတန်းရွှေအုပ်ချုပ်ခဲ့စဉ်2010ခုနှစ်နိုဝင်ဘာလ4ရက်နေ့ကပြည်သူ့ဆန္ဒသဘောထားမပါဘဲပြဋ္ဌာန်းခဲ့တာပါအဲ့ဒီလိုအရမပြဋ္ဌာန်းခဲ့တဲ့ဥပဒေကိုစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဒီနှစ်2024ဖေဖော်ဝါရီလထဲမှာအကောင့်ထဲပေါ်မယ်လို့ကြေညာခဲ့ပါတယ်အဲ့ဒီဥပဒေအရလူငယ်အမျိုးသားဆိုရင်18နှစ်နဲ့35နှစ်ကြာလူငယ်အမျိုးသမီးဆိုရင်အသက်18နှစ်ကနေ29နှစ်အကြာစစ်မှုထမ်းကြရမှာဖြစ်ပါတယ်အာဏာသိမ်းစစ်ကောင်စီအနေနဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာစစ်ရေးအရာအရေးနိုင်နေသလိုမြေပြန့်ဗမာအများစုနေရာတွေမှာလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလက်နက်ကိုင်တော်လှန်နေတာတွေကိုရင်ဆိုင်နေကြရတဲ့အတွက်စစ်အင်အားတွေရောပါနေကြပါတယ်ဒါအပြင်မျိုးပြတွေမှာလည်းမျိုးပြပျောက်ကြားတွေရဲ့တိုက်ခိုက်တာခံနေရတဲ့အတွက်စစ်ရေးအရာအကြက်တဲမျိုးစုံကြုံတွေ့နေရပါတယ်အဲ့ဒီအတွက်စစ်အင်အားကိုအရမဖြည့်ဆည်းဖို့အတွက်စစ်မှုထမ်းဥပဒေကိုအသက်သွင်းတာဖြစ်ပါတယ်ဒါကြောင့်ကျေးလက်တွေမှာလူငယ်အမျိုးသားတွေကရှောင်တိန်ကုန်ကြရာကနေအခုအခါမှာတော့လူငယ်အမျိုးသမီးတွေလည်းအရမစစ်မှုထမ်းခံရမှာကိုစိုးရိမ်ပြီးတိန်ရှောင်ကြဖို့စီစဉ်နေကြတဲ့အတွက်လေယာစိုက်ပျိုးရေးမှာလှုပ်အားပြတ်လပ်ပြီးအခက်အခဲဆုံးအခြေအနေကိုကြုံလာနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းရှင်ချက်အစီအစဉ်မှာရှင်နှစ်နှစ်ကျော်ကြာရုရှားရဲ့ထိုးစစ်ကိုတိုက်ခိုက်တွန်းလှန်ရင်းအောင်မြင်မှုရနေရကနေနိုင်ငံတကာရဲ့အထောက်ပံ့နှိပ်စက်မှုနဲ့ယုံနယ်လာမှုတွေကြောင့်ရခိုင်ယူကရိန်းဘက်ကရုရှားလက်ထက်ကနေသိမ်းယူထားတဲ့နေမျိုးတွေကိုပြန်လည်ဆုံးရှုံးနေရပါတယ်တစ်ဖက်မှာလည်းရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုကိုယူကရိန်းဘက်ကအလို့အလဲခံနေရတာပါစစ်ပွဲချလာတာနဲ့အမျှယူကရိန်းဘက်ကစစ်မြေပြင်မှာဆုံးရှုံးသွားတဲ့တပ်သားတွေကိုပြန်လည်အစားထိုးဖို့အတွက်လိုအပ်ချက်တွေရှိနေတာကြောင့်တပ်သားတွေကိုပြန်လည်အစားထိုးဖို့ယူကရိန်းအစိုးရကယူကရိန်းအကျဉ်းသားတွေကိုစစ်မှုထမ်းဖို့လှုံ့ဆော်နေတဲ့အကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်စာကတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာအာဏာသိမ်းပြီးတစ်နှစ်ကျော်ကြာမှာရုရှားကျူးကျော်စစ်ခံရတဲ့ယူကရိန်းဟာနှစ်နှစ်ကာလမှာအောင်မြင်မှုတွေရနေပေမဲ့နောက်ပိုင်းမှာအမေရိကန်နဲ့ဥရောပအကူအညီတွေညှော့နယ်လာတာတွေကြောင့်ထိုးစစ်ကနေခံစစ်အနေထားနဲ့ရှုံးနိမ့်မှုတွေရှိနေပါတယ်။ယူကရိန်းတွေတည်ယူထားတဲ့မြို့တော်တော်များကိုလည်းရုရှားရဲ့တံပြန်စစ်ကြောင့်လက်လွတ်ဆုံးရှုံးနေရပြီးတော့အခုရပိုင်းအတွင်းမှာယူကရိန်းကခါကစ်မြို့ဟာဆိုရင်ရုရှားရဲ့ပုံကျဲမှုကိုလူလဲခံရပါတယ်။တိုက်ပွဲတွေရှုံးနေမှုနဲ့အတူမြေပြင်တပ်သားတွေကြာဆုံးမှုတွေများလာတဲ့အမျှစစ်မှုထမ်းအစ်တွေထပ်ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်ယူကရိန်းမှာလူတက်မှုကလွဲပြီးတော့အချင်းကျနေတဲ့အချင်းသားတွေကိုစစ်ပွဲပြီးတဲ့အထိစစ်တိုက်ပေးပါကအချင်းထောင်ကနေလွတ်ငြိမ်းချမ်းသာခွင့်ပေးမယ်လို့ယူကရိန်းဆိုရကထုတ်ပြန်ထားပါတယ်။ခိုးမှုနဲ့အချင်းကျခံရတဲ့မီခိုလာရော်ဘကာကရုရှားတပ်တွေကိုတိုက်ထုတ်ဖို့အစဉ်သင့်ဖြစ်နေပြီလို့ပြောပါတယ
်။မာမဘိုဝိုင်စတရီကဒူရှန်ရိုဇမီစာမီ
ကျွန်တော်ဒီတန်တိုင်နောက်မှာ၅နှစ်ကျော်ကြာတဲ့အမှတ်အသားတွေခြံထားခဲ့ပါတယ်။အတွေ့အကြုံတွေအများကြီးရခဲ့တယ်လို့နားလဲစရာတွေအများကြီးလည်းရခဲ့ပါတယ်။ကျွန်တော်မှစိုးရိမ်ကြောက်ရွံ့မှုဘာမှရှိမနေတော့ပါဘူး
။ဒီကျင်းသားတွေကိုစစ်မှုထမ်းခိုင်းတာဟာအသင်အာရမစေခိုင်းမှုမဟုတ်ပဲအောင်မြင်တဲ့စစ်စစ်ချက်နဲ့တရားရုံးရဲ့စွန့်မြဲချက်အမိန့်တွေနဲ့ခွင့်ပြုထားတယ်လို့တရားသူကြီးတမတ်ထရိုကချင်ကိုကပြောပါတယ
်။ဆောင်းဟောလုံးနင်ပတန်ယမ
်အဓိကအရေးကြီးတဲ့ချက်ကတော့အကျဉ်းသားတွေဟာစစ်မှုထမ်းဖို့အတွက်လွတ်လွတ်လပ်လပ်သဘောတူကြောင်းနဲ့သူရဲ့ဂျာမန်ရေးအတွက်အဝင်ခွင့်ချဖြစ်နေဖို့ကအရေးကြီးပါတယ
်။ Проходит такую військовую службу. Чи зрозуміло рішення Фролова Олександра Миколаєвича?
အလျားသူပဲရုရှားရဲ့ခြေစားတပ်ဖြစ်တဲ့ဝန်ကနာတပ်ဟာတောင်းချီတဲ့ရုရှားအကျဉ်းသားတွေကိုစုစည်းပြီးတော့ယူကရိန်းရဲ့ရှေ့တန်းမှာ6လအတွင်းတပ်ရှင်ပါကအပြစ်ဒဏ်လုံးဝကင်းလွတ်ခွင့်ပေးမယ်လို့မှတ်လုံးပေးပြီးတော့ယူကရိန်းစစ်မြေပြင်မှာတိုက်ဖို့ဆေလွတ်ခဲ့ပါတယ်။ယူကရိန်းဆိုရအနေနဲ့လောလောဆယ်အကျဉ်းသား1900ခန့်ကမိစိမ့်ပြနေပြီးတော့အကျဉ်းသား980ကျော်ကိုကာကွယ်ရေးတပ်ဖွဲ့ထံလွှဲပြောင်းထားပြီးဖြစ်တော့လဲတပ်ဖွဲ့ဝင်တွေတို့ကပြင်ဆင်ဖို့လှပောင်းများစွာကြာနိုင်ပွဲရှိကြောင်းပြောထားပါတယ်။ရှေ့တန်းကိုဆေးလွတ်ဖို့အကျဉ်းသား1000ကနေ2000ကျားဆေးလွတ်နိုင်ဖို့မျှော်လင့်ထားကြောင်းယူကရိန်းတရားရေးကပြောကြားထားပါတယ်။ကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာ
ပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မကိုတင်ပြပါမယ်ရှင်။ဂါဇာဒေသအတွက်အကူအညီတွေပို့ဆောင်နေတဲ့နေမြေမှာနေပဲ့အဖြစ်ခတ်ရက်စဲသွားမယ်လို့အစ္စရေးစစ်ဘက်ကတင်းင်းကနေနေမှာကြေညာပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုပြုတဲ့လုံးဝအဖြစ်ခတ်ရက်စဲရေးအစီအစဉ်အထမမြောက်သေးခင်မှာအစ္စရေးကအခုလိုကြေညာတာပါ။ VOA သတင်းထောက်အရက်အာရာဘာစတီပေးပို့ထားတဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြထားပါတယ်ရှင်။
ဣသရေလရွေးစင်တပ်ဖွဲ့ကဂါဇာကအကြမ်းဖက်သမားတွေခိုးအောင်ရာအဆောက်အအုံကိုဝင်ရောက်စီးနင်းပြီးတဲ့နောက်လက်နက်အမြောက်များသိမ်းဆည်းရမိတဲ့ဗီဒီယိုကို IDF ဣသရေလကာကွယ်ရေးတပ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကောင်မှထုတ်ပြန်ပါတယ်ဒီဗီဒီယိုအစ်စ်အမှန်ဟုတ်မဟုတ်ကိုတော့ VOA အနေနဲ့တီးကြားအတည်ပြုနိုင်တာမျိုးမရှိပါဘူ
း
အော်တိုဘာ9ရက်2023ခုနှစ်မှာဟာမတ်စ်ကဣသရေလကိုဝင်ရောက်စီးနင်းပြီးတဲ့နောက်ဖြစ်ပွားလာတဲ့ဣသရေလဟာမတ်စ်ကိုလာကြစစ်ပွဲအတွင်းအခုနောက်ဆုံးအစ္စရေးရဲ့စီးနင်းမှုဖြစ်ပါတယ်အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ဟာမတ်စ်နဲ့မဟာမိတ်တပ်တွေဟာအစ္စရေးထောက်နေရလောက်ကိုတတ်ခဲ့ပြီးတော့ဒဇာဂန်250လောက်ကိုလည်းဝင်ရောက်စီးနင်းမှုအတွင်းဖမ်းဆီးခေါ်ဆောင်သွားတာပါအဲဒီနောက်အစ္စရေးကပါလက်စတိုင်းနယ်မြေအတွင်းတံပြန်ထိုးစစ်ဆင်ရမှာအရက်အသားအများပြားပါဝင်တဲ့ပါလက်စတိုင်း 3,800 ကျော်သေဆုံးခဲ့တယ်လို့ဟာမတ်စ်ထိန်းချုပ်တဲ့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။ Israel ဘက်ကဂါဇာဒေသဝင်ဘက်ကိုထိန်းချုပ်ထားတာကြောင့်အစားအစာတောက်သုံးရေလောင်စာဆီနဲ့ဆေးဝါးတွေပို့ဖို့အခက်တွေ့နေပြီးတော့ဒီလိုအခြေအနေကြောင့်အားလုံးဘေးဒုက္ခစုကြီးကြရောက်စေလိမ့်မယ်လို့ကုလသမဂ္ဂကလာပေါင်းများစွာသတိပေးနေပါတယ်။ဒီလိုအချိန်မှာပဲဂါဇာကမ်းမြောင်တောင်ပိုင်းကထိုးစစ်ကိုမနက်9နာရီကနေညနေဆောင်4နာရီအထိရပ်ဆိုင်ထားမယ်လို့ Israel စစ်တပ်ကကြေညာခဲ့တာပါ။နောက်ထပ်တစ်စုံတရာထပ်မံမကြေညာမချင်းအကူအညီအထောက်ပံ့ပစ္စည်းတွေပို့ဆောင်ခွင့်လည်းပြုလိုက်တာကြောင့်လာပေါင်းများစွာအခက်ကြုံကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့ပစ္စည်းတွေဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်ပါပြီ
။ Here we have really a protection disaster.
အကာအကွယ်ရေနဲ့တန်ရှင်းရေးပစ္စည်းတွေလုံးဝလိုအပ်နေပါတယ်။
လူတွေဟာလမ်းပေါ်ပင်လယ်ကမ်းစပ်နဲ့ကျုံရနေရာတွေမှာဖြစ်တယ်လို့နေနေရတာပါပစ္စည်းတွေပို့မယ်ဆိုရင်ညောင်စိုးလမ်းတွေကနေကားနဲ့ပို့ကြရပါတယ
်ဂါဇာကမ်းမြောက်ရော်ဖာဒေသကအစ္စရေးဟမတ်စ်တိုက်ပွဲအတွင်းအစ္စရေးတပ်ဖွဲ့ဝင်၈ဦးသေဆုံးကြောင်းဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကကြေညာပြီးတဲ့နောက်နေ့ပတ်မှာအပြစ်ရဖို့အစ္စရေးကအခုလိုကြေညာတာပါကြာဆုံးတဲ့အစ္စရေးတပ်ဖွဲ့ဝင်အရေးအတွက်ဟာအခုလပိုင်းတိုက်ပွဲတွေအတွင်းအများဆုံးကြဆုံတဲ့စစ်သည်အရေးအတွက်လည်းဖြစ်ပါတယ်။ကာလန်ဘေးမှာထောင်ထားတဲ့ဘုံဒါမှမဟုတ်တင်ကားပြင်မဆိုင်နဲ့အပြစ်ခံရတာလို့လည်းနေတန်ညာဟုကပြောပါတယ်။အစ္စရေးလူထုကတော့နေတန်ညာဟုအစိုးရကိုအပတ်စဉ်ဆက်လက်ဆန္ဒပြနေပြီးစစ်ပွဲအဆုံးသတ်ဖို့နဲ့ဟမတ်စ်တွေဖမ်းထားတဲ့တရားခံတွေလွတ်မြောက်ရေးတောင်းဆိုကြပါတယ်။မွတ်စလင်တို့ရဲ့ It All Otha ပွဲတော်ကျင်းပနေချိန်မှာအပြစ်ကရစဲထားပြီးတော့ထောက်ပံ့ရေးပစ္စည်းတွေလည်းလွတ်လွတ်လပ်လပ်ပို့ဆောင်လို့ရတာပါအရင်ကတော့ It ပွဲတော်ကိုနေမှာကျင်းပလို့ရှိတဲ့ပါလက်စတိုင်းတွေဟာလာပေါင်းများစွာစစ်ပွဲကြောင့်ခုအခါအပြစ်စည်းပုံမျိုးချမှာဝိတ္တိစုတောင်းနေကြပါလိမ့်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ဘေးသတင်းစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျွန်တော်တို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစီနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပရိသတ်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်။ဘောကန်ဒေသမှာရှိတဲ့ဘူဂေးရီးယားနိုင်ငံကခါဇန်လိုက်နှင်းစီပွဲတော်ကိုလာချသူအများဆုံးကအာရှကခီးသွားဧည့်သည်တွေဖြစ်နေပါတယ်။ဘာကြောင့်လဲဆိုတာမတ်ဆွမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားပြီးတော့လေ့လာကြရအောင်ပါရှင
်။ဘူဂေးရီးယားနိုင်ငံအလဲပိုင်းခါဇန်လက်ဒေသတွေကနှင်းစီတောင်ကြားဟာကမ္ဘာမှာနှင်းစီအစီအများဆုံးထောက်လုပ်တင်ပို့နေတဲ့ဒေသတစ်ခုဖြစ်ပါတယ်။မိုင်ပေါင်း80လောက်ရှည်လျားပြီးတော့မိုင်30အကျယ်ရှိတဲ့နှင်းစီတောင်ကြားဒေသမှာနှင်းစီစိုက်ခင်းဧက1000ကျော်ရှိပါတယ်။ကမ္ဘာမှာရေသွေးအကောင်းဆုံးလို့ကြဲကြဲပြန့်ပြန့်လက်ခံထားကြတဲ့နှင်းစီအစီတွေကိုမာဒါဆင်အမျိုးအစားနှင်းစီတွေကနေထုတ်လုပ်နေကြတာဖြစ်ပါတယ်။ဘူဂေးရီးယားနိုင်ငံနဲ့ခါဇန်လက်နှင်းစီတောင်ကြားဒေသရဲ့ယဉ်ကျေးမှုနဲ့စီးပွားရေးအတွက်အရေးပါတဲ့နှင်းစီတွေကိုຫນွေဥပေါင်းရောက်လို့စုခုအစီထုတ်လုပ်ပြီးချိန်ရောက်တိုင်းမှာနှင်းစီပွဲတော်ကိုကျင်းပပါတယ်။ဒီနှစ်2024ခုနှစ်ပွဲတော်ကိုတော့ဂျွန်လဇန်နုံကကျင်းပခဲ့ပါတယ်။ဒေသခံတွေအလေးထားတဲ့ဘူဂေးရီးယားကနှင်းစီပွဲတော်ဟာအခုဆိုရင်နိုင်ငံစုံကကမ္ဘာလှည့်ဧည့်သည်တွေတကူးတကလာလည်နေကြတဲ့ပွဲတော်တစ်ခုဖြစ်နေပါပြီ။အခုနှစ်မှာနှင်းစီတွေပိုအထွက်တိုးတာကြောင့်ခါဇန်လက်မြို့မှာကျင်းပတဲ့ပွဲတော်ဟာပိုပြီးတော့ထူးခြားတယ်လို့မြို့တော်ဝန်ကပြောပြပါတယ်။
Праздникът на розата има своята 121.
Нинси пуэро го чинпара ди нэка 121 чэй мяо ဖြစ်ပါတယ်။ Bulgarian နိုင်ငံရဲ့တင်ကြတာဖြစ်တဲ့ Bulgarian drama စင်နှင်းစီတွေရှင်းတန်နေအောင်ထိမ့်သိမ့်ကြတဲ့သူတွေနှင်းစီအစီထုတ်လုပ်ငန်းလုပ်ကြတဲ့သူတွေနောက်နှင်းစီတွေကိုရောင်းဝယ်နေကြတဲ့ကုန်တွေရဲ့လုဆောင်မှုတွေကိုပို့ပြီးတော့သိရှိကြအောင်လို့နှစ်စဉ်လုပ်တဲ့ပွဲတော်ဖြစ်ပါတယ်။ဒီနှစ်ကမနှစ်ကထက်နှင်းစီတွေနှစ်ဆပို့ပြီးတော့ထွက်တာမို့ပို့ပြီးတော့ထူးခြားတဲ့ပွဲတွေရှိပါလိမ့်မယ်။
ဒီဒေသမှာ16ရာစုတဲကစားလို့နှင်းစီအစီကိုထုတ်လုပ်အသုံးပြုလာခဲ့ကြတာဖြစ်ပြီးတော့ပထမဆုံးနှင်းစီအစီထုတ်လုပ်တဲ့လုပ်ငန်းကို1820ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်။အဲဒီတည်းကဘူဂေးရီးယားကနှင်းစီအစီတွေဟာကမ္ဘာဈေးကွက်မှာထိပ်တန်းနေရရခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်းရာကျော်တဲကနှင်းစီတွေကိုပေါင်းခံပြီးအစီထုတ်လုပ်တဲ့ဤကိုခါဇန်လက်တမိုင်းပြလိုက်ကအဲလန်ညွန်ကပွဲတော်မှာတရုတ်ပြရှင်းပြပါတယ်။
Instalacjat e kujatu e pred nas e kanë rreshë një kazan.
Ku mi le jara u Alan Buck lo kovare, pjente palas ka paun kanë gjenga një lara va. Dima njën si ben kilo 20 në jeli da 60 tevi paun të avare. Tua lare ngui ga e aon lo tare paiku pjat të ajaj ma. Njën si në mui një re e jiri pje pjau në të abi të për ma kanë të are po në gjala vare. Di një në njën si si të gjara pje pare.
အခုလိုဒေသခံတွေရဲ့ရိုးရာနှီးအတိုင်းနှင်းစီအစီထုတ်လုပ်ပုံတွေရိုးရာအကားတွေအစားအသောက်တွေနဲ့ဆင်နွှဲတဲ့နှင်းစီပွဲတော်မှာပါဝင်ဆင်နွှဲကြတဲ့နိုင်ငံဆောင်ကဧည့်သည်တွေကလည်းမတူညီတဲ့ယဉ်ကျေးမှုအတွေ့အကြုံတွေကြောင့်သဘောကျကြပါတယ်
I think it's beautiful just to see how important the rose oil and the
nasi yasi thot de long gan ne pwe ro ga di ga lu re atwet blao taw a ye ba de le so ra myin ya da wan ta sia kaung ma de ta cha du re ko le thuro ye che mu thong san re ko ti shi khan sa nai aw gita re a ka re a sa taw re ne pwe ro ko jin ba ni da mo a long pa win sin nwe ja da sait lou sha pyo bu kaung ma de
Balkan ကျွန်းဆွယ်အရှေ့ပိုင်းမှာတည်ရှိတဲ့ Bulgaria နိုင်ငံဟာနိုင်ငံတစ်ခုအဖြစ်တည်ကြားဖြစ်မလာခင်တုန်းက Roma Greek နဲ့ Byzantine Empire တွေလက်အောက်မှာရှိခဲ့ပါတယ်။နောက်ပိုင်း Soviet ပြည်ထောင်စုအုပ်ချုပ်မှုအောက်ရောက်ခဲ့ပေမဲ့အခုတော့ EU ဥရောပတမကအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေပါပြီ။နှင်းစီပွဲတော်အပါအဝင်ရှေးဟောင်းတမိုင်းယဉ်ကျေးမှုလေ့လာစရာတွေကြောင့်ခီးသွွားလုပ်ငန်းဟာ Kazan Lake ဒေသအတွက်အထူးကဝင်ငွေရှာပေးနေတဲ့လုပ်ငန်းတစ်ခုဖြစ်နေပါတယ်။
Ne sučasnicite vo šestvetu šte budu 6000 čoveka.
Pwero sa din jay ma pa wen tu 6000 lao shi bare. La le ye ae de ri ga ro taung chi shi bare. Covid ka yoga ji pi twa jay naw pai. A yin chain ga lu khi twa ae de ri poun man pyan la ja da twi ya bare. Aku 2024 khu ne atwe kaba twa nga la le de tu tatain thi san jay tin mya me lu myo lin cha bare.
Nin si taung cha de ta ko adhi ga la le ni de ae de ri ga a sha nai gan ri ga phit bare.
Tukaj ima najmnogo gosti od Kitaj, od Južna Koreja.
Kitoa Ederi rema amyazo nga, tiyo nengen e Tangkuriya nengen duga la jare Ederi miyabare. Fiena nga Ederi re la leja bare. Uro patatai lo nga Ederi yo, Amerika ga yo la jabare. Chumaru ga ro, alongu wanto haswane juzo ni bare.
အခုလိုဧည့်သည်တွေကိုဆွဲဆောင်ထားတဲ့ဘူလ်ဂေးရီးယားနိုင်ငံနှင်းစီတောင်ကြားဒေသကထွက်တဲ့နှင်းစီပွင့်ပတ်နှင်းစီအရေးနှင်းစီအစီတွေကိုရေနွေးချမ်းလိုတောက်တာကစပြီးတော့ရေမွေးနဲ့အလှကုန်တွေမှာတင်မကဘရန်ဒီအရက်ထုတ်လုပ်တဲ့အထက်မှာပါထည့်ပြီးတော့အသုံးပြုကြပါတယ်။နိုင်ငံတကာအလှကုန်လုပ်ငန်းတွေမှာအသုံးပြုနေကြတဲ့အကောင်းဆုံးနှင်းစီအစီတွေရအောင်စိုက်ပျိုးတဲ့ဒေသရဲ့မိုးလေဝသအခြေအနေကအရေးကြီးတယ်လို့စိုက်ပျိုးသူတွေကရှင်းပြပါတယ်
။ Падат ниски температури. А през деня е топло.ဤစကားဝေချာစူဘရဇူဝါ
မနက်စောစောပိုင်းအပူချိန်နေပြီးနေ့လယ်ပိုင်းမှာနွေးတာကြောင့်ညပိုင်းရောက်ပြီးဆိုရင်ငွေရီဖွဲ့ပြီးနှင်းစီပွင့်ဖက်တွေပေါ်ရေဖြန်းထားသလိုရေစက်ကလေးတွေတင်ပြီးအစီထုတ်ဖို့အကောင်းဆုံးအခြေအနေမျိုးဖြစ်လာကြပါတယ
်အရေးအသွေးအကောင်းဆုံးနှင်းစီအစီတွေကိုရနိုင်ဖို့နှင်းစီပန်းတွေကိုစုတ်ခူးပြီးတော့24နာရီအတွင်းမှာပေါင်းတဲ့အစီထုတ်လုပ်ကြရပါတယ်ကမ္ဘာမှာဥတုရာသီတွေပြောင်းလဲဖောက်ပြန်လာနေတာကြောင့်စောင်းရာသီဆိုအရင်လောက်မအေးတော့ပဲမတ်လလောက်ထဲကတော်တော်လေးပူနေတာကြောင့်ပုံမှန်ထက်ကိုတလလောက်ဆောပြီးတော့မေလမှာနှင်းစီပန်းတွေကိုစုခူးခဲ့ကြရပါတယ်။တရားရာဂိုင်းနှုန်းနှင်းစီအစီစစ်စစ်1ကီလိုဂရမ်ရနိုင်ဖို့အတွက်ကီလိုဂရမ်4000လောက်နဲ့ညီမျှတဲ့နှင်းစီပွင့်ပတ်တွေကိုပေါင်းတင်အငွေ့ခံပြီးတော့ထုတ်လုပ်ကြရပါတယ်
။ For principle ce nous nous coûte 3 tonnes de rose oil.
ပုံမှန်အားဖြင့်နှင်းစီအစီ1ကီလိုဂရမ်ထွက်ဖို့နှင်းစီ3တန်လောက်ကိုပေါင်းခံရပါတယ်ဒီနှစ်အခြေအနေနဲ့ပိုကောင်းတာကြောင့်နှင်းစီလုပ်ငန်းလုပ်သူတွေအတွက်ထုတ်လုပ်နိုင်မှုတိတိတသာတိုးပါတယ
်ကမ္ဘာနှင်းစီအစီဈေးကွက်မှာဘူလ်ဂေးရီးယားနိုင်ငံထွက်နှင်းစီအစီက3ပုံ2ပုံလောက်နေရာယူထားပြီးတော့ပြင်သစ်ဂျာမနီဗြိတိန်အမေရိကန်တရုတ်နဲ့ဂျပန်နိုင်ငံတွေကအများဆုံးဝယ်ယူနေကြပါတယ်နှင်းစီပန်းပင်တွေနဲ့နှစ်ဆင်ချင်းပါတဲ့ကာဇန်လတ်နှင်းစီပွဲတော်ကြောင့်ဘူလ်ဂေးရီးယားနိုင်ငံကိုလာလေသူတွေပိုပိုများလာနေပါတယ်။အခု2024ခုနှစ်ဇွန်လ1ရက်နဲ့2ရက်နေ့တွေမှာကျင်းပခဲ့တဲ့ပွဲတော်ကိုလာကြတဲ့နိုင်ငံတကာခီးသွွားဧည့်သည်တွေကတော့နှင်းစီခူးဆွတ်တရုတ်ပြမှုတွေကနေရိုးရာဝတ်စုံတွေနဲ့ကပြဖျော်ပြမှုတွေအလှပြစီတန်းလက်လျှောက်ပွဲတွေကိုကိုရိုင်းအနီးကပ်တွေ့မြင်ခဲ့ကြရပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ။
ဗီယိုမြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေကိုတော့ VOE ရဲ့ website စာမျက်နှာ bami.voanews.com မှာလည်းလာရောက်ကြည့်ရှုနားဆင်ဖတ်ရှုနိုင်ကြသလိုပဲလူမှုကွန်ရက် Facebook YouTube Telegram လူမှုကွန်ရက်တင်မှာလည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မေရိကန်ပြည်ထောင်စုမှာဂျွန်စနစ်ကိုအဆုံးသတ်စေခဲ့တဲ့ဂျွန်တင်းနေကိုအာဖရိကန်အမေရိကန်တွေကနှစ်ပေါင်း150ကျော်ကြာအထိမ့်မှတ်ပြုကျင်းပခဲ့ကြတာဖြစ်ပေမဲ့တနိုင်ငံလုံးရဲ့အများပြည်သူအားလည်းရဲ့ဖြစ်အထိမ့်မှတ်ပြုကျင်းပတာကတော့မကြခင်ကမှဖြစ်ပါတယ်။အမေရိကန်ပြည်တွင်းစစ်ကာလ1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာသမ္မတအေဘရာဟင်လင်ကွင်းကဂျွန်စနစ်ဖျက်သိမ်းကြောင်းထုတ်ပြန်ခဲ့ပြီးပုံကန်ခွဲထွက်တဲ့တောင်ပိုင်းကွန်ဖက်ဒရိတ်ပြည်နယ်တွေကဂျွန်ပြုကျင့်ခံရသူအားလုံးဂျွန်အဖြစ်ကလွတ်မြောက်ခွင့်ပြုကြောင်းကြေညာခဲ့ပါတယ်။ဝမ်းမြောက်ဖွယ်ရာသတင်းကောင်းဟာပြည်တွင်းစစ်ကြီးအဆုံးသတ်ပြီးနှစ်လကြာတဲ့အချိန်ကြာမှသာကွန်ဖက်ဒရိတ်ပြည်နယ်တွေရဲ့ဝေးလံခေါင်တည်တဲ့အစွန်ဖျားဒေသတွေကိုပြန့်နှံ့ရောက်ရှိခဲ့ပါတယ်1866ခုနှစ်မှာတော့ဂျွန်စနစ်ဖျက်သိမ်းတဲ့အထိမ်းအမှတ်ဂျွန်တီကိုအာဖရိကန်အမေရိကန်အတိုင်းဝိုင်းကြားမှာဂျွန်လ19ရက်နေ့မှာတတ်မှတ်ကျင်းပခဲ့ကြပါတယ်2021ခုနှစ်ဂျွန်18ရက်နေ့မှာတော့သမ္မတဂျိုးဘိုင်ဒန်ကဂျွန်တီနေ့ကိုဖက်ဒရယ်ပြည်ထောင်စုအဆင့်အားလိုက်ရနေ့ဖြစ်တတ်မှတ်တဲ့ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
To me, making Juneteenth a federal holiday wasn't just a symbolic gesture.
ကျွန်တော်တို့ရဲ့ Juneteenth ကို federal holiday ဖြစ်သတ်မှတ်ခဲ့တာဟာအပေါ်ယံထောက်ခံမှုရယုံသက်သက်မဟုတ်ပါဘူး။ ဂျွန်စနစ်ရဲ့မကောင်းမှုဒုစရိုက်ကိုဖြစ်စေတဲ့မူလအပြစ်ပေါ်တိုင်းပြည်ကအသိမှတ်ပြုနိုင်ဖို့ရာမှန်ကန်တဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။ဂျွန်စနစ်ဖြစ်သိမ်းကြောင်းကြေညာချက်ဟာစက္ကူစာရွက်လေးသက်သက်မဟုတ်ကြောင်းအောက်မေ့သတိရကြတာဖြစ်ပါတယ်။ဒါကလွတ်လပ်ခြင်းရဲ့အနှစ်သာရကိုဖမ်းဆုပ်ထားပြီးတိုင်းပြည်ကိုလွှမ်းခြုံသွားစေပါတယ်။တချို့စိတ်ကူးအတွေးခေါ်တွေကပုံမိုအားကောင်းချောင်းတက်တည်ပြခဲ့ပြီးပါပြီ။ဒါကိုငင်းဆန်နေလို့မရပါဘူး။ကျွန်တော်တို့အားလုံးဟာဖျားသခင်ရှေ့မောက်မှာအားလုံးတန်းတူတူညီစွာဖန်ဆင်းခံရခြင်းဖြစ်တာကြောင့်ကျွန်တော်တို့ရဲ့ဘဝတစ်လျှောက်လုံးတန်းတူညီတူဆက်ဆံခံရဖို့ရာထိုက်တန်ကြောင်းအမခံတဲ့အမေရိကန်ပြည်ထောင်စုရဲ့ဂရိကဝတ်ကိုဒီနေ့ကသတိပေးနေတာလည်းဖြစ်ပါတယ်ကျွန်တော်တို့တိုင်းပြည်ဟာအတွေးခေါ်တစ်ခုပေါ်မှာအခြေခံတိဆောက်ထားတာပါဖယ်ရှားခွတ်ထုတ်ပြစ်လို့မရတဲ့အခြေခံလူသားအခွင့်အရေးတွေနဲ့တူဖန်ဆင်းရှင်ကပေးအပ်ထားတဲ့အမျိုးသားအမျိုးသမီးအလုံးတန်းတူညီမျှဖန်ဆင်းခံဖြစ်ကြောင်းဆိုတဲ့ကဘာပေါ်ကတခြားနိုင်ငံတွေနဲ့ကွဲပြားနေတဲ့အယူဆကိုမြဲမြံစွာစုပ်ကင်ရပ်တည်နေတာလည်းဖြစ်ပါတယ်ကျွန်တော်တို့ဟာဒီဂရိကဝတ်စံနှုန်းတိုင်းအပြည့်အဝလိုက်နံဖို့ရမဖြစ်နိုင်ပေမဲ့ဒီဂရိခံယူချက်ကနေနောက်ဆုတ်ထွက်သွားမှာတော့မဟုတ်ပါဘူးပြီးခဲ့တဲ့နှစ်တွေတုန်းကအချိန်တွေကကျွန်တော်တို့ကိုသတိပေးနေတဲ့အတိုင်းပါပဲအလွန်အင်အားကောင်းဆဲဖြစ်နေတဲ့လူမျိုးရေးခွဲခြားမှုကြောင့်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်တွေဟာအနေရကျရောက်နေပါတယ်ဂျွန်တီနေ့ရဲ့ပြည်တော်စုအားလည်းရဟာနိုင်ငံတစ်ခုရဲ့ဖြစ်ထွန်းတိုးတက်မှုတွေနဲ့တူဒီနေ့ရဲ့စွမ်းကားအင်အားကိုအမေရိကန်ပြည်သူတွေအားလုံးရရှိစေဖို့အမေရိကန်ရဲ့အနှစ်သာရဘဝတစ်ကိုအသက်သွင်းမှုရည်ရွယ်ပါတယ
်အခုထုတ်လွှင့်ခဲ့တာကတော့ VOA မြန်မာပိုင်း VOA ရဲ့အပေါ်မဟုတ်ဖဲအယ်ဒီတာအပေါ်သားဖြစ်ကြောင်းအသိပေးအပ်ပါတယ်ရှင် VOA အစီအစဉ်နဲ့ပတ်သက်ပြီးအကြံပြုလိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်ရှင်ဣသရေလနဲ့လေဗနန်ကဟစ်စ်ဘိုလာအုပ်စုတို့အကြားနေဆက်မှာအပြန်အလှန်တင်းမာမှုတွေကိုဖြေလျှော့ချဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းပါတယ်။နှစ်ဖက်နေဆက်မှာအပြန်အလှန်တိုက်ခိုက်မှုတွေဆက်ရှိနေပြီးစစ်ပွဲကြီးတစ်ခုလိုဖြစ်လာနိုင်ခြင်းချင်းချောင်မှုရှိလာချိန်မှာပဲအမေရိကန်အထူးကိုယ်စားလှယ်ဟင်းမို့ဟော့ချင်းစတိုင်းကဘေရုတ်မြို့တော်မှာအခုလိုမှတ်ချက်ပေးပြောဆိုသွားတာဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာမြောက်ကိုရီးယားနိုင်ငံကိုအခုဗုဒ္ဓဟူးနေ့မနေ့အစောပိုင်းမှာဆက်ရောက်သွားပြီးခီးစဉ်အတွင်းမှာတော့မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မဲ့သဘောတူညီချက်တရက်ကိုလက်မှတ်ထိုးကြမယ်လို့မျှော်လင့်ရပါတယ်။အခုခီးစဉ်ဟာရုရှားသမ္မတတဝက်အနေနဲ့မြောက်ကိုရီးယားနိုင်ငံကို24နှစ်တာအတွင်းပထမဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်ရှင်။အထင်းသိမ်းခံနေရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည် အသက်89နှစ်ပြည့်မွေးနေ့အခမ်းအနားတွေကိုနိုင်ငံတကာရောက်မြန်မာဒီမိုကရေစီရေးအင်အားစုတွေပြင်ဆင်ကျင်းပနေကြပါတယ်။အခုလိုတော့ဆန်းစုကြည်ရဲ့အသက်89နှစ်ပြည့်မွေးနေ့မှာပဲဒီမိုကရေစီနည်းစာရွေးချယ်ခံထားသူတွေအပါအဝင်ဒေါက်ဆန်းစုကြည်နဲ့မတရားဖမ်းဆီးခံထားတဲ့နိုင်ငံရေးခေါင်းဆောင်အားလုံးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုအနေနဲ့စစ်ကောင်စီကိုတောင်းဆိုတိုက်တွန်းတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောဆိုပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကနန်းလောင်ဖြစ်ပါတယ်။မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း 9:00 ခန့်နေ 10:00 ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ 32.51 တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ချစ်ပါသင်္ကီးထိုက်ပါရှင်။